Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါသောရရှင်များရှင် VOA American တန်ကနေ2023ခုနှစ် March လ28ရက်တနင်္လာနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်နေကို American ပြည်ထောင်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00ကနေ10:00အထိစတင်ထုတ်လွှင့်ပေးနေပါပြီ။ကျမတို့ရဲ့ Radio အသံလွှင့်အစီအစဉ်တွေကိုရုပ်သံကပါရှုစားနိုင်ကြပါပြီရှင်။ဒီကနေ့ညမှာထုတ်လွှင့်ပေးမယ့်စီစဉ်တွေကိုတော့လိုင်းဒိုမီတာ32 kHz 9303ညနဲ့လိုင်းဒိုမီတာ51 kHz 9885တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်။ဒီညရဲ့အစီအစဉ်မှုကကျမစုမမ
။မင်္ဂလာညချမ်းပါခင်ဗျာ။ကျွန်တော်ကခင်မောင်စိုးမင်ပါ။ဒီကနေ့နောက်ဆုံးရထိတ်တန့်ရောက်သတင်းတွေကတော့ဒီကနေ့တမ်ပရော်နေ့မှာပဲဗြိတိန်နိုင်ငံကစစ်ကောင်စီဘော်ပိတ်ဆို့ဒဏ်ခတ်မှုအသစ်ချမှတ်လိုက်ပါတယ်။အိန္ဒိယနယ်စပ်မှာ PDF တပ်တွေနဲ့စစ်ကောင်စီတပ်တွေတိုက်ပွဲဖြစ်ပွားနေတဲ့အတွက်အိန္ဒိယဘက်ကလုံခြုံရေးတုံ့ပြန်ချထားလိုက်ပါတယ်။ Israel ဝန်ကြီးချုပ်ရဲ့တရားရေးကဏ္ဍပြုပြင်ပြောင်းလဲရေးအစီအစဉ်ဆွန့်လွတ်လိုက်ဖို့သမ္မတကတိုက်တွန်းလိုက်ပါတယ်။အဲ့ဒီလိုသတင်းတွေကိုပြောပြပေးမှာပါမဆုမူရေ
။ဟုတ်ကဲ့ပါရှင်။ဒီလိုမျိုးထိတ်တန့်ရောက်သတင်းတွေနဲ့အတူဒီကနေ့ညရဲ့သတင်းပေးပို့ချက်တွေထဲမှာဆိုရင်တော့ဒီနေ့မှာကြာရောက်တဲ့88နှစ်မြောက်တက်မတော်နေ့အခမ်းအနားမှာစစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကကြားကာလမျိုးသားညီညွတ်ရေးအစိုးရ NUG နဲ့ PDF တပ်ဖွဲ့တွေအပြင်ဒီတပ်ဖွဲ့တွေကိုတမိုးပေးနေတဲ့တိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေကိုပါပြက်ပြက်သားသားအရေးယူဆောင်ရွက်မယ်လို့ထည့်သွင်းပြောဆိုပါတယ်။ဒီအပေါ်မှာတိုင်းရင်းသားတွေဘက်ကဘယ်လိုတုံ့ပြန်ပါသလဲ။
ဘူးပြောလာတာကခုမှမဟုတ်ဘူး။ဝါခါနာတိုင်းနဲ့ဒီကန်းဆိုင်နာပေါ်မှာပြောဆိုမှုဆက်တယ်လို့ပြောတယ်။ဒါဆိုတော့သူ့ကိုလုံးချလို့တော့ဘောလေ။ကျွန်တော်ကလည်းလုံ
းချ KNY KNPP ပြောခွင့်ရရဲ့သဘောထားပါရှင်။ဒီသတင်းအပြည့်စုံနဲ့အတူမြမပြည့်ရဲ့လုံခြုံရေးအခြေအနေအရာရွေးကောက်ပွဲကျင်းပမယ့်ရက်ကိုအတိအကျမပြောနိုင်သေးပါဘူးလို့စစ်ကောင်စီဘက်ကဒီကနေ့ထပ်ပြောလိုက်ပါတယ်။နောက်ပြီးတော့ဒီကရင်ဘက်ကစီရေးအခြေအနေကရင်ဒီဒေသရဲကရားပြည်နယ်တွေကဒီစစ်ဘေးရှောင်နေနေရမပြတ်မှုသတိပေးနေတဲ့အကြောင်းဒီလိုနောက်ဆုံးရသတင်းတွေနဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးဖို့ရှိပါတယ်။အခုချိန်ဆုံးကတော့တနင်္လာညရဲ့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုခင်မောင်စိုးမင်းနဲ့အတူကျွန်မစုမွန်တင်ဆက်ပေးပါမယ်ရှင
်။မြန်မာနိုင်ငံအတွင်းဖြစ်ပွားနေတဲ့လက်နက်ကိုင်ပြစ်ပခါတွေချုပ်ငြိမ်းရေးအတွက်စန့်ကျင်နေကြတဲ့အဖွဲ့အစည်းတွေကိုအောင်မြင်အောင်ခြေမုံသွားမယ်အကြောင်းစစ်တပ်အကြီးအကဲဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကတမ်ဘရော်နေ့သတ်မှတ်ထားတဲ့မလ28ရက်ဒီကနေ့နေပြည်တော်မှာအခမ်းအနားကပြောကြားလိုက်ပါတယ
်။ဒီလိုဆိုတော့လို့ဒီညီအေးချာရေးနဲ့ရဲဘော်တွေစုံမှုမှုအပြည့်အဝရရှိစေရလေတံလှုပ်ဆောင်သားမှာပဲဖြစ်တယ်။အဲ့ဒီလှုပ်ဆောင်ရမှာ NUG နဲ့အချမ်းဖက်အဖွဲ့အစည်းတွေ၎င်းတို့ကိုပတ်ပိုးနေတဲ့ EU အဖွဲ့အစည်းတွေကိုပြက်ပြက်သားသားရည်ယူဆောင်သားမှာဖြစ်ကြောင်းပြောကြားလိုတယ်။
နေပြည်တော်မှာစည်ရပြအခမ်းအနားတွေကျင်းပနေတဲ့အချိန်မှာပဲတိုင်းရင်းသားဒေသတွေနဲ့ပြည်တွင်းနေရာတချို့မှာစစ်တပ်အာဏာသိမ်းတာကိုစန့်ကျင်ကြတဲ့လက်နက်ကင်တိုက်ခိုက်မှုတွေတိုးလာပြီးစစ်တပ်ရဲ့ထိုးစစ်နဲ့အချမ်းဖက်မှုတွေလည်းနေရာအနှံ့တိုးလာပါတယ်။ဒေသအလိုက်လက်နက်စွဲကင်ပုံကန်တာတွေပေါ်ပေါက်လာပြီးတန်းနဲ့ချီတဲ့ပြည်သူတွေအိုးအိမ်ဆုံးခွာထွက်ပြေးနေရတဲ့အခြေလည်းဖြစ်ပါတယ်။မြန်မာနိုင်ငံရဲ့အကြက်တဲ့ပြည်လျောင်အိမ်နီးချင်းနိုင်ငံတွေဒေသတွင်းနိုင်ငံတွေနဲ့နိုင်ငံတကာအဖွဲ့အစည်းတွေကကြိုးစားပေမဲ့လည်းလောလောဆယ်ပြည်ပခါတွေချုပ်ငိမ့်မဲ့ပုံမရှိသေးတာကိုကုလသမဂ္ဂအပါအဝင်လူ့ခွင့်ရေးအဖွဲ့အစည်းတွေကသတိပေးပြောဆိုနေကြပါတယ်။ဒီအပိုင်းအတွင်းမှာပဲစကိုင်းတိုင်းကင်ပီနယ်နဲ့ကယားပီနယ်တွေမှာဒေသခံလက်နက်ကိုင်အဖွဲ့တွေနဲ့စစ်တပ်အကြမ်းတိုက်ပွဲတွေပြင်းပြင်းထန်ထန်ဆက်ဖြစ်ပွားနေပါတယ်။မြန်မာစစ်တပ်ကလက်နက်ကြီးတွေနဲ့ပစ်ခတ်တာ၄ချောင်းကနေတိုက်ခိုက်နေတာတွေလည်းရှိပါတယ်။ဒီကနေ့ကျင်းပတဲ့စည်ရပြအခမ်းအနားဟာဒီမိုကရေစီအစိုးရကိုဖျောက်ချပြီးအာဏာသိမ်းပြီးတဲ့နောက်တတိယအကြိမ်စစ်ကောင်စီဘက်ကတမ်ဘရော်နေ့အဖြစ်ကျင်းပတာဖြစ်ပါတယ်ခင်ဗျာ
။မြမစစ်တပ်ကနေတမ်ဘရော်နေ့အဖြစ်နဲ့ဒီလိုမျိုးစည်ရပြနေတဲ့အခမ်းအနားကျင်းပတဲ့နေ့နဲ့တိုက်ဆိုင်ပြီးတော့ဗြိတိန်နိုင်ငံကနောက်ထပ်ပိတ်ဆို့ဒဏ်ခတ်မှုအသေးသေးကိုချမှတ်ကြောင်းကြေညာလိုက်ပါတယ်။မြန်မာစစ်တပ်အတွက်လေရင်စီရအောင်ဝန်ဆောင်မှုပေးနေတဲ့စီးပွားရေးလုပ်ငန်းနောက်တစ်ခုနဲ့တာဝန်ရှိတဲ့လူပုဂ္ဂိုလ်တဦးကိုထပ်မံဖြည့်ဆွက်ပြီးတော့အရေးယူလိုက်တယ်ဆိုတာကိုဗြိတိန်ဆိုရကဒီကနေ့ပဲကြေညာလိုက်တာဖြစ်ပါတယ်။အတိုက်ခံအင်အားစုတွေပေါ်ကိုလေကြောင်းကနေထိုးစစ်ဆင်တိုက်ခိုက်မှုတွေကြောင့်အရက်သားပြည်သူတွေပါတေကျေထိခိုက်မှုတွေနဲ့ပျက်စီးဆုံးရှုံးမှုတွေကြုံနေရတာကြောင့်နိုင်ငံတကာအတိုင်းဝိုင်းကနေအရေးယူဖို့တိုက်တွန်းနေချိန်မှာပဲဗြိတိန်ဆိုရကနေလေရင်စီတင်သွင်းတဲ့လုပ်ငန်းတချို့နဲ့လုပ်ငန်းရှင်တွေကိုအရေးယူနေတာဖြစ်ပါတယ်။ ်နောက်ထပ်အရေးယူတန်းခတ်မှုဟာမြန်မာစစ်တပ်အတွက်လောင်စာဆီနဲ့စစ်ဖက်ဆိုင်ရာပစ္စည်းတွေရရှိမှုကိုကန့်သတ်ဖို့ရည်ရွယ်ကြောင်းနဲ့မြန်မာစစ်တပ်ရဲ့လုပ်ရက်တွေအတွက်တာဝန်ခံမှုရှိအောင်မိဖတ်တွေနဲ့လက်တွဲဆောင်ရွက်သွားမှာဖြစ်ကြောင်းကိုလည်းကြေညာချက်မှာဖော်ပြပါရှိပါတယ်မြန်မာစစ်တပ်အပေါ်ဖိအားပေးဖို့ဗြိတိန်ဆိုရရဲ့အရေးယူတန်းခတ်မှုအစ်စ်ပေါ်မှာမြမအရေးလှုပ်ရှားသူတွေဘက်ကကြိုးဆိုကြပေမဲ့ဒီထက်ပိုပြီးတော့ထိရောက်အောင်လုပ်ဖို့ကိုလည်းတိုက်တွန်းကြပါရယ်မြမစစ်တပ်နဲ့စစ်တပ်ကိုအထောက်ပံ့ပေးနေတဲ့သူတွေကိုပြစ်မှတ်ထားတဲ့အလားတူတန်ခတ်မှုမျိုးအမေရိကန်ပြည်ထောင်စုကပြီးခဲ့တဲ့သတင်းပတ်ထဲကြေညာခဲ့ပြီးတဲ့နောက်မှာဗြိတိန်ကအခုလိုမျိုးနောက်ထပ်ဒီပိတ်ဆို့မှုအစ်စ်ကိုကြေညာလိုက်တာဖြစ်ပါရယ်ရှင်
အမျိုးသမီးတွေနဲ့ကလေးငယ်တွေအပါအဝင်အနည်းဆုံးရိုဟင်ဂျာဒုက္ခသည်184ဦးအင်ဒိုနီးရှားနိုင်ငံအနောက်ဘက်စွန်ပြည်နယ်တစ်ခုကိုတနင်္လာနေ့ကရောက်ရှိလာတယ်လို့အာဏာပိုင်တွေကပြောပါတယ်ဒုက္ခသည်အမျိုးသား94ဦးအမျိုးသမီး80နဲ့ကလေးအယောက်20ကိုတနင်္လာနေ့မနေ့ပိုင်းမှာအရှိအာချေးမြို့ပေရူးလက်ဒေသကံတွေကတွေ့ရှိခဲ့ကြောင်းရဲတပ်ဖွဲ့ကအကြောင်းကြားခဲ့တာပါလှေစည်းပြေးဒုက္ခသည်တွေကိုကမ်းခြေနဲ့မလမကတ်မှာချပေးထားပြီးသူတို့ကိုကမ်းစပ်ရေကူးသွားဖို့ကတ်တင်မော့ကပရင်ကပြောဆိုခဲ့ကြောင်းလဲဒုက္ခသည်တွေကပြန်ပြောပါတယ်သူတို့ကန်းကိုရောက်ရှိလာတဲ့အချိန်ကန်းချေမှာလှေကိုမတွေးတော့ဘူးလို့ပေရူးလက်ခရိုင်အကြီးကဲနာစရီက AFP သတင်းဌာနကိုပြောပါတယ်ဒုက္ခသည်တွေကရပောင်များစွာအစာရေစာပြတ်လတ်ခဲ့ပုံရပြီးတချို့ကအားနည်းနေတဲ့ပုံရှိတယ်လို့လည်းပြောပါတယ်အ ਨੇ စုံလူ9ယောက်ကိုဆေးရုံပို့ဆောင်ခဲ့ရပြီးကြံဒုက္ခသည်တွေကိုတော့အမိုးကအစာတောက်နဲ့ဆေးဝါးကုသဖို့အတွက်ဗလီတစ်ခုမှခေါ်ဆောင်ပေးခဲ့တယ်လို့ခရိုင်အကြီးကဲကပြောပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံတွင်းကပြစ်ကျန်နေတဲ့စခန်းတွေမှာနေထိုင်ရတဲ့ရိုဟင်ဂျာဒုက္ခသည်တွေဟာမလေးရှားနဲ့အင်ဒိုနီးရှားနိုင်ငံတွေမှာအလုအကိုင်အခွင့်အလမ်းရရှိဖို့လေသင်းမောတွေနဲ့အန္တရာယ်များတဲ့ပင်လယ်ပြင်ကိုဖြတ်သန်းသွားရောက်လေရှိပါတယ်ခင်ဗျာ
။အိန္ဒိယနိုင်ငံနဲ့မြန်မာနိုင်ငံနယ်စပ်မြို့ဖြစ်တဲ့တမူးမှာတော့စစ်ကောင်စီတပ်နဲ့ဒေသခံပြည်သူကာကွယ်ရေးတပ်ဖွဲ့ PDF တို့ကြားမှာမကြသေးခင်ရပိုင်းနေအတွင်းကတိုက်ပွဲဖြစ်ပွားခဲ့တာရဲ့နောက်ဆက်တွဲဖြစ်နေအိန္ဒိယဘက်ခြံကိုမြန်မာပြည်ကစစ်ဘေးရှောင်တွေဝင်ရောက်လာမှကိုစိုးရိမ်တဲ့အတွက်နှစ်နိုင်ငံနယ်စပ်ဒေသမှာလုံခြုံရေးတွေတိုးမြင့်ချထားတယ်လို့မဏိပူရအစိုးရကပြောပါရယ်မြန်မာနိုင်ငံအတွင်းကနိုင်ငံရေးအခြေအနေမတည်ငြိမ်မှုတွေကြောင့်နယ်စပ်ဒေသတလျှောက်မဏိပူရဘတ်အချမ်းမှာ24နာရီလုံခြုံရေးတပ်ဖွဲ့တွေကင်းလဲနေတယ်လို့ပြည်နယ်ဝန်ကြီးချုပ်ဘရန်ဆိုင်းကစနေနေ့မှာပြောပါတယ်တမူးမြို့မှာပြီးခဲ့တဲ့မတ်လ24ရက်နေ့တောက်ကြနေကနောက်ဆုံးဖြစ်သွားတဲ့တိုက်ပွဲကြောင့်အိန္ဒိယဘက်အချံကိုထွက်ပြေးလာတဲ့သူတော့မရှိသေးဘူးလို့ဆိုပါတယ်မြန်မာနိုင်ငံဘက်ကလူတွေအလုံးရင်းနဲ့အိန္ဒိယဘက်ကပြည်နယ်တွေကိုဝင်ရောက်လာမဲ့အရေးကနေကာကွယ်ပေးဖို့အိန္ဒိယဗဟိုအစိုးရပြည်ထောင်စုဝန်ကြီးဌာနရဲ့ညွှန်ကြားချက်နဲ့အညီလှုံ့ဆော်နေပါတယ်လို့လည်းမဏိပူရအစိုးရတာဝန်ရှိသူတွေကပြောပါတယ်မတ်လ23ရက်နေ့ကြာသပတေးနေ့ကနယ်စပ်မှာရှိတဲ့ PDF တပ်စခန်းကိုမြန်မာစစ်တပ်ကလေကြောင်းကနေတိုက်ခိုက်တာမှာတော့ PDF တပ်ဖွဲ့ဝင်2ဦးကြာဆုံးပြီးတော့3ဦးဒဏ်ရာရခဲ့ပါတယ်။ဒါကြောင့် PDF တပ်ဖွဲ့တွေဘက်ကလက်တုပ်ပြန်တဲ့အနေနဲ့တမူးကလေးကားလမ်းပေါ်မှာရှိတဲ့ဗုတ်ကန်နယ်မြေရဲစခန်းကိုဒေသခံကာကွယ်ရေးတပ်ဖွဲ့တွေကဝင်ရောက်တိုက်ခိုက်ခဲ့ကြတာဖြစ်ပါတယ်။တိုက်ပွဲအတွင်းမှာတော့စခန်းကိုသိမ်းပိုက်နိုင်ခဲ့ပြီးတော့လက်နက်တွေပါသိမ်းဆည်းရမိခဲ့တယ်လို့ဒေသခံပြည်သူကာကွယ်ရေးတပ်ဖွဲ့ကသတင်းထုတ်ပြန်ပါတယ်။ဒီတော့အတွင်းမှာပဲမြန်မာနိုင်ငံတွင်းကအကြမ်းဖက်မှုတွေကြောင့်ထွက်ပြေးလာပြီးတော့မဏိပူရပြည်နယ်မှာခိုလုံခွေ့လျှောက်ထားတဲ့မြန်မာနိုင်ငံသားတွေကိုဥပဒေနဲ့အညီအရေးယူဆောင်ရွက်သားမယ်လို့မဏိပူရပြည်နယ်အစိုးရရဲ့နိုင်ငံသားရေးနဲ့ပညာရေးတာဝန်ကိုပူးတွဲယူထားတဲ့ Regent Sun ကမနေ့တနင်္ဂနွေနေ့ကပြောကြားလိုက်ပါတယ်မြန်မာနိုင်ငံတွင်းကဖြစ်ပေါ်နေတဲ့အခြေအနေတွေဟာအိန္ဒိယအတွက်စိုးရိမ်စရာမရှိသလိုဝင်ရောက်ဆွတ်ဖက်မှာမဟုတ်ဘူးလို့လည်းသူကပြောကြားခဲ့ပါတယ်ရှင်
VOA American တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ32 kHz 9303ညနဲ့9383ညလိုင်းဒိုမီတာ51 kHz 5885တို့ပြင်စနေတနင်္ဂနွေမှာတော့လိုင်းလိုင်းမီတာ190 kHz 1505အနေနဲ့ထုတ်လင်းပေးနေပါတယ်ခင်ဗျာ
VOA American တန်ကနေတနင်္လာညသတင်းတွေကိုဆက်လက်ပြောပြနေပါတယ်ရုရှားသမ္မတဗလာဒီမာပူတင်ရဲ့နီးဗျူဟာမြောက်နျူကလ িয়ার လက်နက်တွေကိုဘယ်လာရုစ်နိုင်ငံမှာထားရှိမယ်ဆိုတဲ့ပြောဆိုချက်ဟာအန္တရာယ်ရှိပြီးတာဝန်မဲ့တဲ့စကားဖြစ်တယ်လို့မြောက်အတ္တလန္တိတ်စာချုပ်နေတိုးအဖွဲ့ပြောခွင့်ရကပြစ်တင်ဝေဖန်လိုက်ပါတယ်။ရ ရုရှားသမ္မတရဲ့အဲ့ဒီလိုကြေညာချက်ကိုတုံ့ပြန်မှုအတွက်ကုလသမဂ္ဂလူမျိုးရေးကောင်စီအထူးအစည်းအဝေးတရခေါ်ယူဖို့လဲယူကရိန်းနိုင်ငံကတိုက်တွန်းလိုက်ပါတယ်။ရုရှားသမ္မတရဲ့အဲ့ဒီလုပ်ရဟာနိုင်ငံတကာလူမျိုးရေးကိုထိခိုက်စေပြီးရန်စားတဲ့လုပ်ရလည်းဖြစ်တယ်လို့ယူကရိန်းနိုင်ငံရေးဝန်ကြီးဌာနကပြောပါတယ်။လူမျိုးရေးကောင်စီမှဗီဒိုအာနာပိုင်ဆိုင်ထားတဲ့အမြဲတမ်းအဖွဲ့ဝင်၅နိုင်ငံထဲမှာပါဝင်တဲ့ရုရှားနိုင်ငံအနေနဲ့လူမျိုးရေးကောင်စီဆုံးဖြတ်ချက်ကိုပယ်ချနိုင်ပေမဲ့နျူကလ িয়ার လက်နက်တွေအသုံးမပြုနိုင်အောင်နဲ့ချင်းချောက်တာမပြုလုပ်နိုင်အောင်ကြံလေးနိုင်ငံဖြစ်ကြတဲ့ဗြိတိန်တရုတ်ပြင်သစ်နဲ့အမေရိကန်နိုင်ငံတို့ကတားဆီးပေးနိုင်လိမ့်မယ်လို့မျှော်လင့်တဲ့အကြောင်းယူကရိန်းနိုင်ငံကပြောပါတယ်။ပြီးခဲ့တဲ့သတင်းပတ်ကဗြိတိန်နိုင်ငံကနေတန်ကြပ်ကတိုက်ခိုက်ရေးရင်တွေအပါအဝင်အနောက်မှာမိတ်အုပ်စုတွေကယူကရိန်းကိုစစ်ရေးအရာတွန်းမြင့်ထောက်ပံ့နေတဲ့အတွက်အခုလိုဘေလာရွတ်မှာနျူကလ িয়ার လက်နက်တွေဖြန့်ကျက်ထားဖို့စီစဉ်တာလို့ရုရှားသမ္မတပူတင်ကပြောဆိုပါတယ်ခင်ဗျာ။
မြောက်ကိုရီးယားနိုင်ငံကအရှေ့ဘက်ကမ်းလွန်ဘက်ကိုတာတိုပယ်ထိန်သုံးမစိုင်းဒုံးကျည်နှစ်ဆင်းဒီကနေ့တနင်္လာနေ့မှာစမ်းသပ်ပစ်ခတ်လိုက်ပါတယ်။အမေရိကန်ပြည်ထောင်စုကအိန္ဒိယချင်းတောင်ကိုရီးယားနိုင်ငံနဲ့စစ်ရေးလက်ချက်မှုတောင်ကိုရီးယားရေပိုင်နက်ထဲကိုလေရင်တင်တိုက်သင်္ဘောတက်ဆင်လွတ်ဖို့ပြင်ဆင်နေချိန်မှာပဲမြောက်ကိုရီးယားဘက်ကနောက်ထပ်လက်နက်စမ်းသပ်တာကိုဇက်တိုက်လှုပ်လာတာဖြစ်ပါတယ်။မြောက်ကိုရီးယားရဲ့မြို့တော်ပျုံယန်းရဲ့တောင်ဘက်ကနေပစ်ခတ်လိုက်တဲ့မစိုင်းဒုံးဟာတောင်ကိုရီးယားနိုင်ငံကိုအပေါ်ကနေဖြတ်သန်းသွားခဲ့တယ်လို့တောင်ကိုရီးယားပူးရဲစစ်ဦးစီးချုပ်များအဖွဲ့ကပြောပါတယ်မြောက်ကိုရီးယားမစ်ဆိုင်းဒုံးဟာဂျပန်စီးပွားရေးအထူးဆောင်ရဲ့အပြင်ဘက်ကိုကျခဲ့တယ်လို့ယုံကြည်တဲ့အကြောင်းဂျပန်ကမ်းခြေဆောင်တပ်ကလည်းပြောပါတယ်အခုပစ်ခတ်တဲ့မစ်ဆိုင်းဒုံးကြီးဟာဒီလအတွင်းမှာမြောက်ကိုရီးယားဘက်ကတတ်မှတ်အခြေအနေပစ်ခတ်ဆန်းသက်တာလည်းဖြစ်ပါတယ်မြောက်ကိုရီးယားဘက်ကမစ်ဆိုင်းဒုံးပစ်ခတ်မှုတွေတိုးလာတဲ့အချိန်မှာပဲအမေရိကန်ပြည်ထောင်စုနဲ့တောင်ကိုရီးယားပူရစီရေးလက်ချက်မှုတွေလုပ်နေတဲ့အချိန်မှာတင်းမာနေတဲ့အခြေအနေကိုထင်ရှားတာဖြစ်ပါတယ်။အကြီးအမားဆုံးစစ်မြေပြင်မှာတိုက်ခိုက်တဲ့လက်ချက်မှုပုံစံတွေပါဝင်တဲ့အမေရိကန်ပြည်ထောင်စုနဲ့တောင်ကိုရီးယားနှစ်နိုင်ငံကြား၁၇ရက်ကြာကျင်းပခဲ့တဲ့ပူးတွဲစီရေးလက်ချက်မှုကတော့ပြီးခဲ့တဲ့သတင်းပတ်ကပဲပြီးဆုံးသွားပါတယ်ရှင်
။ Israel နိုင်ငံမှာဝန်ကြီးချုပ် Benjamin Netanyahu ရဲ့နိုင်ငံတော်တရားရေးကဏ္ဍပြုပြင်ပြောင်းလဲရေးအစီအစဉ်တွေကိုဆွတ်လွတ်လိုက်ဖို့သမ္မတ Hazo Isaac ကတနင်္လာနေ့ကတိုက်တွန်းလိုက်ပါတယ်။Israel နိုင်ငံရဲ့လုံခြုံရေးစီးပွားရေးနဲ့လူအဖွဲ့အစည်းအလုံးဟာချိန်ချောက်ခံရတဲ့အနေအထားမှာရှိနေတဲ့အတွက်ကြောင့်စီးလုံးညီညွတ်မှုကိုရှေ့ရှုပြီးအစိုးရအနေနဲ့တရားရေးကဏ္ဍပြုပြင်ပြောင်းလဲရေးလုပ်ငန်းတွေကိုချက်ချင်းရပ်ဆိုင်းဖို့ Twitter လူအင်တာနက်လူမှုကွန်ရက်ကနေသမ္မတကတိုက်တွန်းလိုက်တာပါအရာအလုံးထက် Israel နိုင်ငံသားတွေရဲ့အကျိုးကိုဥထိတ်ထားကြဖို့အာဏာရညွန်ပေါင်းအစိုးရထဲမှာပါဝင်ကြတဲ့နိုင်ငံရေးပါတီတွေကဥပဒေအမတ်တွေနဲ့ဥပဒေပြုအမတ်တွေနဲ့အတိုက်ခံပါတီတွေကဥပဒေပြုအမတ်တွေအားလုံးကိုသူကတိုက်တွန်းလိုက်ပြီးဒီအချိန်မှာဥဆောင်မှုဤချင်းနဲ့တာဝန်ယူမှုတွေကိုပြသရမယ့်အချိန်ကဖြစ်တယ်လို့လည်းပြောပါတယ်။ Israel ဝန်ကြီးချုပ် Netanyahu ကနေကာကွယ်ရေးဝန်ကြီးကိုယာရုကထုတ်ပယ်လိုက်တဲ့အတွက်နိုင်ငံတော်လူထုစန္ဒပြပွဲတွေဖြစ်ပွားပြီးနောက်နိုင်ငံအနေငယ်ကြာမှာပဲသမ္မတကအဲ့ဒီလိုမှတ်ချက်ထွက်ပေါ်လာတာဖြစ်ပါတယ်ခင်ဗျာ။
အာဖဂန်နစ္စတန်နိုင်ငံကဘူးမြို့တော်မှာရှိတဲ့နိုင်ငံသားရေးဝန်ကြီးဌာနရဲ့အပြင်ဘက်မှာဘုံးတလုံးပေါက်ကွဲမှုဖြစ်ပွားခဲ့ပြီးတော့အနည်းဆုံးလူ6ဦးသေဆုံးပြီးတော့အတော်များများဒဏ်ရာရရှိခဲ့တယ်လို့တာလီဘန်အုပ်ချုပ်သူတွေကဒီကနေ့တနင်္လာနေ့မှာပြောပါရယ်ဒဏ်ရာရကြတဲ့သူတွေထဲမှာတော့လုံခြုံရေးတပ်ဖွဲ့ဝင်3ဦးပါဝင်တယ်လို့တာလီဘန်အုပ်ချုပ်သူတွေကိုခန့်အပ်ထားတဲ့ကဘူးမြို့ရဲတပ်ဖွဲ့ပြောရေးဆိုခွင့်ရှိသူခါလစ်ဇာဒရန်ကပြောပါရယ်အီတလီနိုင်ငံကအကူအညီပေးရေးအဖွဲ့ The Emergency ကလည်းသူတို့နီးကခွဲစိတ်ကူတာမှုဆေးရုံမှာကလေးတဦးအပါအဝင်ဒဏ်ရာရရှိတဲ့လူနာ12ဦးကိုလက်ခံထားကြောင်းအတည်ပြုပြောဆိုပါရယ်ဒဏ်ရာရရှိသူ2ဦးကတော့အဲ့ဒီနေရာကိုရောက်ရောက်ချင်းမှာပဲတေဆုံးသွားတယ်လို့ပြောပါရယ်နိုင်ငံသားရေးရုံးကဝန်ထမ်းတွေရုံးအစင်းအိမ်အပြန်မှာလုံခြုံရေးဂိတ်စခန်းကိုပြမှတ်ထားတဲ့ပောက်ကွဲမှုဖြစ်ပွားခဲ့တာလို့ကိုတွေ့တွေ့သူတွေက VOA ကိုပြောပါရယ်အာဖဂန်နစ္စတန်နိုင်ငံမှာပြီးခဲ့တဲ့သတင်းဘက်ကကြားရောက်ခဲ့တဲ့ရမန်ဒန်ဥပုပ်လာစတင်ခဲ့ခြင်းအတွင်းမှာပဲအခုလိုမျိုးပထမဦးဆုံးအကြိမ်ဘုံခွဲတိုက်ခိုက်မှုအတွက်ဘဲအဖွဲ့စည်းကမှသူတို့လက်ချက်ဆိုတာကြေညာတာမရှိပါဘူးရှင်2023ခုနှစ်မတ်လ28ရက်တနင်္လာညရဲ့ထိပ်တန်းရောက်သတင်းတွေကိုကိုခင်မောင်စိုးမင်းနဲ့အတူကျွန်မစုမွန်တင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့သတင်းပေးပို့ချက်တွေကိုဇက်တိုက်တင်ဆက်ပေးကြပါမယ်။အရင်ဆုံးတော့88နှစ်မြောက်တက်မတော်နေ့အခမ်းအနားနဲ့ပတ်သက်တဲ့သတင်းကိုတင်ပြပေးကြပါမယ်။ဂျာကာလာမျိုးသားညီညွတ်ရေးအစိုးရ NUG ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ PDF တို့အပြင်ဒီအဖွဲ့တွေကိုပံ့ပိုးပေးနေတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့ EAO တွေကိုပါပြက်ပြက်သားသားအရေးယူဆောင်ရွက်မယ်လို့စစ်ကောင်စီဥက္ကဋ္ဌဗိုလ် ုံမှုကြီးမေအောင်လိုင်က88နှစ်မြောက်တက်မတော်နေ့အခမ်းအနားမေးခွန်းမှာထည့်သွင်းပြောဆိုသွားပါတယ်ဒီပေါ်မှာတိုင်းရင်းသားတွေဘက်ကဘလို့များတုံ့ပြန်ပါသလဲရန်ကုန်ကပေးပို့ထားတဲ့သတင်းကိုအခြေခံပြီးတော့ကိုစံကျော်ကပြောပြပေးပါမယ်ရှင်
အာနာသိန်းစစ်ကောင်စီကိုခုခံတော်လှန်နေကြတဲ့ NUG PDF နဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေနဲ့တွဲဆုံဆွေးနွေးမှာမဟုတ်ပဲတိုင်းပြည်အေဂျင့်နဲ့အထိဒီဖွဲ့တွေကိုနှိမ်နင်းသွားမယ်လို့ဒီကနေ့ကျင်းပတဲ့88နှစ်မြောက်တပ်မတော်နေ့အခမ်းအနားမိန့်ခွန်းမှာထည့်သွင်းပြောဆိုလိုက်တာဖြစ်ပါတယ်။သူ့မိန့်ခွန်းထဲမှာလက်ရှိမြန်မာနိုင်ငံတဝမ်းဖြစ်နေတဲ့တိုက်ခိုက်မှုတွေကလည်း NUG နဲ့ PDF တွေအပါအဝင်သူတို့ကိုကူညီနေတဲ့အချို့သော EAO တွေရဲ့နိုင်ငံအပေါ်ပျက်စီးရပျက်စီးကြောင်းကြံစည်လှုပ်ဆောင်မှုတွေဒါဖြစ်တယ်လို့လည်းပြစ်တင်ဝေဖန်လိုက်တာဖြစ်ပါတယ်။
နိုင်ငံတော်ဘာလို့ရှိပြည်သူများရဲ့ဒီမိုစီဘွားဘွားလုံခြုံရေးပဲဒီလိုစုတော်ဘာလို့ညီညီအေးချမ်းရေးနဲ့ရပ်ဥရီစုံမှုမှုအပြည့်အဝရရှိစေရလေတလုံးဆော့သားမှာပဲဖြစ်တယ်အဲ့ဒီလုံးဆော့ရမှာ NUG နဲ့အကြမ်းဖက်အဖွဲ့အစည်းတွေ၎င်းတို့ကိုပတ်ပိုးနေတဲ့ EU အဖွဲ့အစည်းတွေကိုပြက်ပြက်သားသားရည်ယူဆောင်သားမှာဖြစ်ကြောင်းပြောကြားလိုတယ
်ဒါအပြင်သူ့မိန့်ခွန်းတဲ့NUG နဲ့ PDF တို့ရဲ့တိုက်ခတ်မှုတွေကိုလုံးဝရက်ဆိုင်အောင်ဆောင်ရွက်သွားဖို့လိုအပ်တယ်ဆိုပြီးလဲထည့်သွင်းပြောဆိုခဲ့ပါတယ်။ဒီလိုပြောဆိုမှုတွေပေါ်တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေဘက်ကဘယ်လိုတုံ့ပြန်ပါသလဲ။ကရင်နီအမျိုးသားတိုးတက်ရေးပါတီ KNPP အတွင်းရေးမှူးနှစ်ခူးဒန်နီရယ်ကတော့စစ်ကောင်စီရဲ့ပြောဆိုချက်ပေါ်အခုလိုတုံ့ပြန်လိုက်ပါတယ
်။ဟိုစင်ကတော့ဟိုဘာမှတော့မဖြစ်ပါဘူး။ဘာလို့ပြောလာတာလဲအခုမှမဟုတ်ပါဘူး။ဝါခန်းကတိုင်းနဲ့ပြချင်းတိုင်းပိုင်းနာပုံမပြောဆိုမှုချက်တွေတော့တို့ကျွန်တော်တို့ကတော့သူ့ကိုလုံးချူလောက်တော့ဘောလေကျွန်တော်တို့ကလည်းလုံးချူဖြစ်သွားတော့လုံးနေမှာပဲအဲလောက်မျိုးပြောပြောဆိုမှာ
စစ်ကောင်စီဥက္ကဋ္ဌဒီကနေ့ပြောတဲ့မိန့်ခွန်းထဲမှာရွေးကောက်ပွဲကိုစောလျင်စွာဆောင်ရွက်နိုင်ရေးအတွက်အဓိကလိုအပ်ချက်ဟာတည်ငြိမ်အေဂျင့်ရေးလို့ထည့်သွင်းပြောဆိုခဲ့ပြီးတိုင်းပြည်တည်ငြိမ်အေဂျင့်ရေးကိုအဓိကထားလှုပ်ဆောင်မယ်လို့လည်းထည့်သွင်းပြောဆိုခဲ့ပါတယ်။နောက်ပြီးတိုင်းဒေသလက်နက်ကိုင်အဖွဲ့တွေကိုငြိမ်းချမ်းရေးဆွေးနွေးပွဲကိုလာရောက်နိုင်အောင်တကားဖွင့်ထားတယ်လို့ပြောဆိုခဲ့တယ်လို့ငြိမ်းချမ်းရေးအတွက်တကားဖွင့်ထားတယ်လို့စစ်ကောင်စီဥက္ကဋ္ဌပြောဆိုခဲ့ပေမဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့တစ်ခုဖြစ်တဲ့ကရင်နီအမျိုးသားတိုးတက်ရေးပါတီ KNPP ရဲ့အတွင်းရေးမှူးနှစ်ခူးဒန်နီယယ်ကတော့စစ်ကောင်စီရဲ့ငြိမ်းချမ်းရေးအပေါ်အယုံကြည်မရှိဘူးလို့ပြန်လည်တုံ့ပြန်ပြောဆိုခဲ့ပါတယ်
။ဒီလိုဆွေးနွေးဖို့ခေါ်တော့ဟိုကြာပြီဘူး။ဒါဆိုကျွန်တော်တို့ဘာလို့မပေါ်နေတောင်းနေတာ။တချို့တိုင်းတိုင်းတွေကြွားကြတယ်။ကျွန်တော်တို့ဘာလို့မပေါ်နေတောင်းနေတာ။ဒီလိုလုံးရမယ်။ပြောနေရတာနဲ့တခြားစီပါပဲ။ဒါကိုဒီချင်းချင်းနဲ့ပတ်မတော်တော့ဒီချင်းချင်းချင်းနဲ့မရမဟုတ်ဘူး။ကျွန်တော်တို့ကတော့ကောင်းတယ်ရလာမလို့
ဒီကနေ့နေပြည်တော်မှာလှုပ်တဲ့တက်မတော်အခမ်းအနားကိုတိုင်းရင်းသားလက်နက်ကိုင်အဖွဲ့အချို့နိုင်ငံရေးပါတီအချို့နဲ့ရုရှားအပါအဝင်စစ်တပ်ရုံးအချို့ကစစ်တပ်မှုတွေတက်ရောက်ခဲ့တယ်လို့သိရပါပါတယ်ခင်ဗျာ
ဒါကတော့တက်မတော်နေ့အခမ်းအနားမှာစစ်ကောင်စီဥက္ကဋ္ဌရဲ့မိကွန်းပေါ်ကိုတိုင်းရင်းသားတွေရဲ့တုံ့ပြန်ချက်ရန်ကုန်ကပေးပို့ထားတဲ့သတင်းကိုကိုစံကျော်ကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။တစ်ဆက်တည်းပါပဲမြန်မာနိုင်ငံရဲ့လုံခြုံရေးလက်ရှိအခြေအနေအရရွေးကောက်ပွဲကျင်းပမယ့်ရက်အတိအကျမပြောနိုင်သေးပါဘူးလို့စစ်ကောင်စီဘက်ကဒီကနေ့ကျင်းပတဲ့တက်မတော်နေ့အခမ်းအနားမှာထပ်ပြီးတော့မှပြောဆိုလိုက်တဲ့အကြောင်းသတင်းကိုတင်ပြပေးချင်ပါတယ်။မြန်မာနိုင်ငံရဲ့လုံခြုံရေးအခြေအနေအရလောလောဆယ်ရွေးကောက်ပွဲကျင်းပမယ့်ရက်ကိုအတိအကျမကြေညာနိုင်သေးတဲ့အကြောင်းစစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကဒီကနေ့နေပြည်တော်မှာစီးပြအခမ်းအနားကျင်းပနေတဲ့အချိန်မှာသတင်းတောက်တွေကိုပြောဆိုသွားခဲ့တာဖြစ်ပါတယ်။မြန်မာစစ်တပ်ရဲ့လူခွေချိုးဖောက်မှုနဲ့ဒီမိုကရေစီအင်အားစုတွေပေါ်ဖိနှိပ်မှုတွေကြောင့်စစ်ကောင်စီကနေကျင်းပမယ့်ရွေးကောက်ပွဲလွတ်လပ်ပြီးတော့တရားမျှတမှုရှိနိုင်ခြေကိုနိုင်ငံတကာနဲ့ကုလသမဂ္ဂဖွဲ့စည်းတွေကစိုးရိမ်နေကြချိန်မှာပဲရွေးကောက်ပွဲကျင်းပမယ့်ရက်ကိုမပြောနိုင်သေးတဲ့အကြောင်းစစ်ကောင်စီဘက်ကထပ်မံပြောဆိုတာပ
ါမြို့နယ်ပေါ်ကမြို့နယ်ရှိတဲ့အဲ့မြို့နယ်မှာတဝက်ကျော်ကျော်ကိုကျွန်တော်ကရွေးကောက်ပွဲအောင်မြင်ပါကျင်းပနိုင်တာနံပါတ်1နံပါတ်2ကအဲ့ရွေးကောက်ပွဲလေးကျွန်တော်လုပ်တဲ့အခါမှာချင်းချောက်မှုတို့အကြကန်မှုတို့ပြရားပေးမှုတို့ကျင်းစင်ရဒီအချိန်တွေမှာဖြစ်နိုင်မှာဖြစ်နိုင်တယ်လို့သိတယ်ရွေးကောက်ပွဲကျင်းပတဲ့နေရာမှာကျွန်တော်ကလွတ်တော်ကိုယ်စားလှယ်တွေလွတ်တော်အမတ်တွေအားလုံးပေါ့နော်လွတ်တော်ကိုယ်စားလှယ်လုပ်မဲ့တွေအားလုံးရွေးကောက်ပွဲမှာအကုန်လုံးဒါပေါ့နော်သူရဲ့စီယုံတာပေါ့စီယုံတာမှာလွတ်လွတ်လပ်ပြရားမပေးဘဲနဲ့ပြရားမရှိဘူးအဲဒီရင်ကျွန်တော်ချင်းကြောက်မှုရှိတယ်ကဒါကြီးဒီအခြေအနေတွေဖြစ်နိုင်ဖို့ကျွန်တော်ကြိုးစားနေပါတယ်အဲ့တော့ကျွန်တော်အစိုးရအနေနဲ့အမခန္ဓာလာတစ်ခုရှိရယ်နံပါတ်1ကပါတီလုံးဒီမိုကရေစီစနစ်ကိုကျွန်တော်တို့ခိုင်ခိုင်မာမာအမခန္ဓာနံပါတ်2အနေနဲ့ဒီမိုကရေစီနဲ့ဖက်ဒရယ်စနစ်ကိုအခြေခံတဲ့ပြောင်းလဲမှုကိုခိုင်ခိုင်မာအမခန္ဓာအဲ့ဒီအခြေခံတစ်ချက်ပေါ့ဟောနေပြီကျွန်တော်တို့ဘယ်တော့မှလွတ်ပြယ်သွားမှာပေါ့အဲ့တော့ကျွန်တော်တို့ပါတီလုံးဒီမိုကရေစီကိုဒီမိုကရေစီစနစ်ကိုကျွန်တော်တို့အမခန္ဓာရတဲ့အထ ူတူရေကောက်ပွဲကျွန်တော်မဖြစ်မနေတော့မဖြစ်မနေလုံနိုင်ဖို့အတွက်အခြေအနေတွေတည်ဆောက်နေတယ်အခြေအနေတွေတည်ဆောက်နေတဲ့မှာခုနပြောတဲ့အချက်လက်တွေနဲ့ပြည့်စုံဖို့ဆိုတာအဲ့လိုပြည့်စုံဖို့ဆိုတော့ရှိတဲ့အခါမှာတော့ကျွန်တော်ဆောင်ရွက်သွားမယ်ဒါအချိန်အတိကျပေါ့နော်ဘယ်အချိန်မှာလုံမယ်ဆိုတဲ့အချိန်အတိကျတော့ခုအချိန်မှာလုံလုံရေးအခြေအနေတွေဒီလိုမှဖြစ်ပေါ်နေတဲ့အခြေအနေတွေကဘယ်အချိန်မှာလုံမယ်ဆိုတဲ့အချိန်အတိကျတော့ကျွန်တော်ပြောနိုင်ခြင်းရှိပါဘူးခုနအာမခံချက်တစ်ခုကတော့အဲဒါရှိမှာဖြစ်ပါတယ်
ပြီးခဲ့တဲ့ဖေဖော်ဝါရီလစစ်တပ်ကနေအာဏာသိမ်းတာနှစ်နှစ်ပြည့်တဲ့အချိန်တိုင်းပြည်ရဲ့အခြေအနေပုံမှန်မရောက်သေးတဲ့အတွက်ဆိုပြီးအရေးပေါ်အခြေအနေနောက်ထပ်6လတက်တန်းတိုးခဲ့တဲ့အချိန်ကလည်းဒီလိုတက်တန်းတိုးထားတဲ့အချိန်တွင်ရွေးကောက်ပွဲကျင်းပနိုင်မယ့်အခြေအနေမရှိတဲ့အကြောင်းစစ်ကောင်စီပြောခွင့်ရက VOA ကိုပြောဆိုခဲ့မှုပါတယ်။နိုင်ငံတော်မှာလက်နက်ကင်ပြိပခါတွေပြင်းထန်နေတဲ့အတွက်စကိုင်းတိုင်းချင်းပြည်နယ်မကွေးတိုင်းတနင်္လာရီတိုင်းပဲခူးတိုင်းမွန်ပြည်နယ်ကရင်ပြည်နယ်နဲ့ကယားပြည်နယ်တွေကမြို့နယ်40နီးပါးမှာစစ်အုပ်ချုပ်ရေးကြီးညာထားပြီးတော့တချို့မြို့နယ်တွေကိုတော့ညမထွက်ရအမိန့်နေထုတ်ပြန်ထားပါတယ်။ဒီလိုစစ်အုပ်ချုပ်ရေးကြီးညာထားတဲ့အချိန်မှာလာမယ့်2024ခုနှစ်အောက်တိုဘာလ1ရက်နေ့မှာပြည်လုံးကျွတ်သံကောင်းစင်းရဲ့ကောက်ခံမယ်ဆိုပြီးစစ်ကောင်စီဘက်ကပြင်ဆင်နေတာကြောင့်ရွေးကောက်ပွဲကနောက်ဆုတ်သွားနိုင်ခြေရှိတယ်ဆိုတဲ့တွက်ဆချက်တွေလည်းရှိနေပါတယ်။သကောင်စင်းကောက်ပြီးတော့မှရွေးကောက်ပွဲကျင်းပနိုင်တယ်ဆိုပြီးတော့လေပြည်တွင်းနိုင်ငံရေးသုံးသက်သူတွေကခံမှန်းနေကြတာဖြစ်ပါတယ်စစ်ကောင်စီကျင်းပမယ်ရွေးကောက်ပွဲကိုအတိအမှတ်မပြုဖို့အမေရိကန်နိုင်ငံသားဝင်ကြီးအန်ထိုနီဘလင်ကန်ကနိုင်ငံတကာအသိုင်းအဝိုင်းကိုတောင်းဆိုထားပါတယ်အမျိုးသားညီညွတ်ရေးအစိုးရ NUG နဲ့လက်နက်ကိုင်ဆန့်ကျင်နေတဲ့တိုင်းရင်းသားအဖွဲ့အစည်းတို့ကလည်းစစ်ကောင်စီကျင်းပမယ်ရွေးကောက်ပွဲကိုလက်မခံကြောင်းသဘောထားထုတ်ပြန်ထားပါတယ်
မြန်မာပြည်ရဲ့လုံခြုံရေးအခြေအနေအရရွေးကောက်ပွဲကျင်းပမယ့်ရက်ကိုအတိအကျမပြောနိုင်သေးတဲ့အကြောင်းစစ်ကောင်စီဘက်ကဒီကနေ့ကျင်းပတဲ့တက်မတော်နေ့အခမ်းအနားမှာထက်လောင်းပြောခဲ့တဲ့အကြောင်းကိုတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။ VOA မြန်မာပိုင်းရဲ့တနင်္လာညထုတ်လွှင့်ချက်တွေကိုနားဆင်နေရတာဖြစ်ပါတယ်။ဆက်ပြီးတော့စစ်ကောင်စီတက်တဲ့ကရင်မျိုးသားလူမျိုးရေးပူးပေါင်းတက်တို့ကြားမှာတိုက်ပွဲတွေပြင်းထန်နေတဲ့ကရင်ဘက်ကစစ်ရေးအခြေအနေကိုတင်ပြပေးကြပါတယ်။ကရင်ပြည်နယ်အတွင်းမှာမကြသေးခင်ရက်တွေတုန်းကတိုက်ပွဲတွေအတွင်းမှာစစ်ကောင်စီတက်ဖွဲ့ဝင်တချို့တေဆုံးခဲ့တယ်လို့ဖမ်းဆီးမှုဖမ်းဆီးခံရမှုတွေရှိခဲ့တဲ့အကြောင်းကရင်မျိုးသားလူမျိုးရေးတက်ဖွဲ့အပါအဝင်ပူးပေါင်းတက်ဖွဲ့တွေကပြောပါရယ်မြဝတီမျိုးကကုံသွဲရေးစုံနဲ့တင်ငန်းညီနောင်ရဲစခန်းကိုတိုက်ခိုက်မှုတွေမှာတော့အရက်သားပြည်သူတွေအပြင်လုံခြုံရေးတပ်ဖွဲ့ဝင်တွေတေဆုံးမှုရှိတယ်ဆိုတာကိုစစ်ကောင်စီဘက်ကသတင်းထုတ်ပြန်ထားပေမဲ့အတိအကျကိုတော့မပြောပါဘူးစီးရဲတင်းမာနေတဲ့ကရင်ပြည်နယ်ဘက်ကနောက်ဆုံးအခြေအနေနဲ့ပတ်သက်လို့ VOA မြန်မာပိုင်းသတင်းတောက်မအေးအေးမာကသတင်းပေးပို့ထားပါရယ်ရှင
်ကရင်ပြည်နယ်အတွင်းမှာပြီးခဲ့တဲ့ရက်ကဖြစ်ပွားခဲ့တဲ့တိုက်ပွဲတွေဟာပြင်းထန်ခဲ့ပြီးစစ်ကောင်စီဘက်ကအသေးပြောက်စီးရင်နေလည်းရှိခဲ့ပါတယ်ညဝီမျိုးကပုံသွေးရေးစုံနဲ့တင်ငန်းညင်တော်ရဲစခန်းတိုက်ခိုက်မှုတွေအတွင်းမှာဆယ်ကနန်းလောက်သေဆုံးသူတွေရှိတယ်ဆိုပြီးပူးပေါင်းတပ်ဖွဲ့တွေဘက်ကပြောပါရယ်တိုက်ပွဲတွေအတွင်းမှာစစ်ကောင်စီဘက်ကစစ်သုံးပတ်နေဖမ်းမိထားတာရှိပေမဲ့အတိအကျအရေးအတွက်ကိုတော့သတင်းမထုတ်ရသေးဘူးဆိုပြီးကရင်မျိုးသားအစည်းအရုံးသတင်းနဲ့ပြန်ကြားရေးဒုတိယတာဝန်ခံဖရိုကလေဆေးကပြောပြပါရယ်ပူးပေါင်းတပ်ဖွဲ့တွေဘက်ကတအူးသေဆုံးခဲ့တယ်လို့ဒဏ်ရာရသူတချို့လည်းရှိခဲ့ပါရယ်ဒါအပြင်ပူးပေါင်းတပ်ဖွဲ့တွေဘက်ကတော့စစ်ကောင်စီဘက်ကစစ်သုံးပန့်တရာစင်ကျော်ဖမ်းမိထားတယ်လို့ဆိုပါတယ်ဒီစစ်သုံးပန့်တွေကိုတော့တိတ်ချထိမ့်သိမ်းထားတယ်လို့လည်းဆိုပါတယ
်ဟိုဖမ်းမိတာတော့ကြားတယ်ဟိုရှိတဲ့ဘက်ကတော့ကျွန်တော်တို့ဘက်ကလည်းဒီเจ้าဟိုရှင်းနှန်းတော့မဖို့သေးဘူးမအားသေးတာနဲ့ချက်နဲ့ဆိုက်ဆွဲတွေကလည်းပြည့်စုံမပြတ်သေးတော့လေ
ဟုတ်တယ်
ကျွန်တော်တို့ကအသင်ခံစားတယ်မတက်လာနိုင်သေးဘူးဖြစ်နေပါတော့เนาะ
KNU ကတော့ကုလသမဂ္ဂကသတ်မှတ်ထားတဲ့စစ်သုံးပတ်အနေနဲ့ပတ်သက်တဲ့နိုင်ငံတကာကျင့်ဝတ်တွေကိုလိုက်နာခဲ့တယ်လို့သူ့ရဲ့တပ်ဖွဲ့တွေကိုလည်းလိုက်နာဖို့ညွှန်ကြားထားတယ်လို့လည်းပြောပါတယ်
။ UN ရဲ့ခြားတာရတဲ့လူကစစ်သုံးပတ်နဲ့ပတ်သက်တဲ့ကျင့်ဝတ်တွေပါဆိုတော့ကျွန်တော်တို့ PML ဖတ်ထက်မှရှိ
တယ်။ဟုတ်ကဲ
့ UN ကထုတ်ပြန်ထားတဲ့သဘောတူညီမှုရလက်မှတ်ထိုးထားတဲ့အတိုင်းပါကျွန်တော်တို့စစ်သုံးပတ်လို့ကျွန်တော်တို့ဟိုဒီညမင်းမြန်ပြီးမှပြန်ပြီးတော့ပြေးဖို့ဆိုတော့ဟုတ်ကဲ့ကျွန်တော်အဲ့ဒါတွေကလည်းကျွန်တော်ပေါ်တူဂီမျိုးရှိတာပါအဲ့ဒီတိုင်းလည်းကျင်းဝစ်စပါလိုက်ပြီလေကျွန်တော်တို့ဖြတ်ဖို့ညံ့ကြတာပ
ါမလ25ရက်နေ့ကတိုက်ပွဲတွေအတွင်းဒူရက်စကမှုအပါဝင်တက်ကြက်တွေဒူတက်ကြက်တွေအပါဝင်တက်သားတချို့ကိုလည်းဖမ်းဆီးထားတယ်လို့လည်းသိရပါတယ်အရင်တုန်းကတော့အခုလိုမျိုးစစ်သုံးပတ်နေဖမ်းမိထားတာတွေရှိပြီးတချို့ကနေရပြန်စီခဲ့ပါတယ်တချို့ကတော့သူတို့ရဲ့ဆန္ဒအတိုင်းရွေးချယ်ခွင့်ပေးခဲ့ပါတယ်များသောအဖြစ်တော့ဖမ်းမိသူတွေဟာစစ်ကောင်စီဘက်ကအရေးယူမှာကိုစိုးရိမ်ပြီးမပြန်ရဲကြတော့ပဲနေဆက်မှာပဲနေထိုင်ကြသူတွေများပါတယ်လက်ရှိမှာတော့တိုက်ပွဲတွေကမငြိမ်သက်သေးတယ်လို့သုံးရက်အတွင်းမှာအရက်သားတိုက်စုံမှုတွေထိခိုက်ဒဏ်ရာရမှုတွေလည်းအများအပြားရှိခဲ့ပါတယ်ရှင်
ဒါကတော့စစ်ကောင်စီတပ်နဲ့ကရင်မျိုးသားလူမျိုးရေးပူးပေါင်းတပ်တို့ကြားမှာတိုက်ပွဲတွေပြင်းထန်နေတဲ့ကရင်ပြည်နယ်ဘက်ကစစ်ရေးအခြေအနေကို VOA မြန်မာပိုင်းသတင်းတော့မအေးအေးမှာကသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့ကယားပြည်နယ်ဒေသအခေါ်ကရင်ပြည်ဘက်ကစစ်ရေးတင်းမာနေတဲ့အခြေအနေသတင်းကိုလည်းတင်ပြပေးကြပါမယ်။စစ်ကောင်စီတပ်နဲ့ကရင်ပြည်ပူးပေါင်းတပ်တို့ကြားမှာထိတ
ဒီသခံပြည်သူတွေအကုန်လုံးရွာလုံးကျွတ်ထွက်ပြေးတိမ်ရှောင်နေကြရပါတယ်ဒီရပိုင်းထဲမှာထိတွေ့တိုက်ပွဲတွေကမရှိတော့ပေမဲ့စိတ်ချရတဲ့အနေအထားမဟုတ်လို့ဒေသခံတွေရွာတွေကိုပြန်မဝင်ဖို့ကိုလည်းသတိပေးနေကြပါတယ်ဒီကြောင့်သတင်းပေးပို့ချက်ကိုအခြေခံပြီးတော့ကိုဇော်ဝင်းလိုင်ကတင်ပြပေးထားပါတယ်ကြံပြည်နယ်ဒေသခေါ်ကင်းနီပြည်နယ်ဒီမော့ဆူမြို့နယ်ကဒေါက်တမကြီးဒေါညင်းခု
တော့ဆူပြကြေးရတယ်မှာပြီးခဲ့တဲ့ရက်ပိုင်းအတွင်းတိုက်ပွဲအခြေအနေကြောင့်ရွာလုံးကျွတ်ထွက်ပြေးခဲ့ကြရတာပါမလ၂၄ရက်နေ့ပြီးခဲ့တဲ့တောက်ချာနေ့ကစပြီးအဲ့ဒီဒေသတွေမှာထိတွေ့တိုက်ပွဲတွေမရှိတော့ပေမဲ့အချိန်မရွေးတိုက်ပွဲဖြစ်နိုင်တဲ့အခြေအနေမှာရှိနေလို့ဒေသခံတွေရွာတဲ့ပြန်မလာကြဖို့ကင်းနေပူပေါင်းတပ်တွေဘက်ကသတိပေးထားပါတယ်ကျွန်တော်တို့လက်ရှိကမြေပြင်မှာဆိုလို
နဲ့စစ်ကောင်စီကစစ်မျက်နှာတွေအများကြီးဖွင့်ပြီးတော့မှဒါစစ်ကြောင်းထိုးနေရရှိတယ်ပေါ့နော်အဲ့ဒီနေရာတွေလည်းတော့ချက်ဟိုဒီလိုတိုက်ပွဲတော့ရှိနေသေးပဲပေါ့နော်ရှိနေသေးပဲပြင်းထန်တာနဲ့မပြင်းထန်သေးတာအဲ့လိုနေထားပြင်းထန်လိုက်မပြင်းထန်လိုက်အဲ့လိုနေထားလိုက်ရှိတယ်ပေါ့လေဟုတ်အဲ့အမျိုးအခြေအနေတစ်ခုကြောင့်မလို့ဒေသခံအနေနဲ့ဟိုဒီတိုက်ပွဲအတန်ဒီမကြားရဘူးဆိုပြီးမှပြန်လာမျိုးတွေပေါ့နော်အိမ်ပြန်ကြည့်တာမျိုးတွေဒီကြွားပြန်ချင်တာကြွားပြန်ချောင်းကြည့်တာမျိုးတွေဟိုမလောက်ကြဖို့ပေါ့နော်မလောက်ကြဖို့ကျွန်တော်လည်းထပ်ပြီးတော့မှတိုက်တွန်းလို့ပါတယ်ဟုတ
်ထိတွေ့တိုက်ပွဲမရှိတော့ဘူးဆိုပေမဲ့စစ်ကောင်စီဘက်ကပြစ်ခတ်တာတွေဆက်ပြီးရှိနေသလိုရွာထဲမှာနေရာယူထားတဲ့အခြေအနေရှိတယ်လို့ပြောပါတယ်စစ်ကောင်စီဘက်ကအမှတ်လ24ရက်ပြီးခဲ့တဲ့တောက်ချာနေ့နေ့လယ်12နာရီဝန်းကျင်မှာဒေါက်တာမကြီးကြေးရွာတဲ့လေချောင်းကနေပြစ်ခတ်တာတွေရှိခဲ့တယ်လို့ကင်းဒီအမျိုးသားများကာကွယ်ရေးတပ် KNDF ကထုတ်ပြန်ထားပါတယ်ဒေါက်တာမကြီးကြေးရွာလမ်းမပေါ်ကနေအိမ်တရာဝန်းကျင်လဲမိလောင်ခဲ့တယ်လို့ KNDF ဗဟိုသတင်းနဲ့ပြန်ကြားရေးတာဝန်ရှိသူကပြောပါတယ
်ထိတဲ့ပွဲရတော့ဒီ23ရက်နေ့ထိဖြစ်တယ်ပေါ့လေ23ရက်နေ့ထိအပြင်းထန်ဖြစ်ခဲ့တယ်ပြီးတော့24 25ဒီမှာဒီနေ့ထိတော့ဒါဘလော့ဆယ်ထိတဲ့မှုတော့မရှိသေးဘူးပေါ့ဟုတ်စစ်ကောင်စီကဒီစစ်ကြောင်းစထုတ်ကြရပါတော့မက်မက်စလာရှိရနေကိုရနေတော့ဆက်ထိုးလို့ဆိုအဲ့ကတည်းကဒီဒေါ်မကြီးဒေါ်ညခုဒေါ်စောပြဆိုတဲ့အဲ့ဒီရွာတွေပေါ့အဲ့ဒီရွာတွေအကုန်လုံးကတော့ဒီလက်ခံတွေအကုန်လုံးရွာလုံးကျွတ်ပေါ့လေဆစ်ချောင်းသားတွေပြမရှိတော့ဘူးပေါ့နော်မရှိတော့ဘူ
းကရင်ပြည်နယ်ဘော်လခဲမြို့နယ်နဲ့ဒီမော့ဆူမြို့နယ်မှာမလရှိရနေကတည်းကစစ်ကောင်စီနဲ့ကရင်ပြူပေါင်းတပ်တွေထိတွေ့တိုက်ပွဲဖြစ်ခဲ့တာပါထိတွေ့တိုက်ပွဲဖြစ်ခဲ့ကြတဲ့ဒေါ်တမကြီးဒေါ်စောပြဒေါ်ညခုကျေးရွာတစ်လျှောက်မှာစီရေလှူရှားတာတွေဒီကနေ့အထိရှိနေတယ်လို့ KNDF တာဝန်ရှိသူကပြောပါတယ
်ဒီဒေါ်ညခုဒေါ်စောပြဒေါ်တမကြီးဆိုတာတစ်ဖက်တည်းပေါ့နော်ကျော်ရီကတစ်ဖက်တည်းပဲအဲဒီကျော်၃ကျော်လုံးမှာစစ်ကောင်စီကဒီအဆွဲထားတယ်ပေါ့နော်တဆွဲထားတယ်သူရဲ့စစ်ကောင်စီနေလို့ရှိတယ်ဆိုတော့အဲ့လိုနေသားတစ်ခုမှာဘလို့မှအတူမှလို့ပြန်လို့မရဘူးသူပြန်အနေနဲ့ရတယ်ပေါ့နော်အနေနဲ့တခုဖြစ်နိုင်တယ်တချို့ဒီလက်ခံတွေတော့ရှိတယ်လေနော်ဟိုတကယ်အဖို့ဖွားတွေဆိုလို့ရှိရင်လည်းသူတို့အိမ်ကိုပြန်ကြည့်ရှင်တာမျိုးတွေတကယ်ဟိုအိမ်ကိုလွမ်းတာမျိုးတွေပေါ့နော်ပြန်ရှင်တာမျိုးတွေရှောင်ကြည့်ရှင်တာမျိုးတွေရှိရလေမတော်တဆလိုမျိုးတွေတွားမိမှဆိုလို့ပေါ့နော်အဲ့လိုမျိုးတွေတွားတဲ့ခါကျရင်ခုနကပြောရဲ့ဒီစစ်ကောင်စီတပ်တွေနဲ့တွေ့ပြီးတော့ဖမ်းဆီးရတာမျိုးတွေတော့လက်ချက်ခံရတာမျိုးတွေတပ်ချက်ခံရတာမျိုးတွေဖြစ်မှဆိုလို့ပေါ့နော်ဟုတ်
စစ်ကောင်စီနဲ့တော်လိုင်းရေးအားစုတွေအပြန်အလှန်ပြစ်ခတ်မှုတွေရှိနေတဲ့ KNDP ပြည်နယ်မှာအရတားထိကတည်ဆုံးတာတွေစစ်ပေးရှောင်နေရတဲ့အခြေအနေကအရေးအတွက်ပိုများလာနေတာပါလေကြောင်းပြစ်ခတ်တာတွေကြောင့်နေအိမ်မီးလောင်ပျက်စီးတာရွာလုံးကျွတ်ထွက်ပြေးရတဲ့အခြေအနေတွေနဲ့ဒေသခံတွေရင်ဆိုင်နေကြရတာပါထိတွေ့တိုက်ပွဲအတွင်းအပြန်အလှန်ထိကတည်ဆုံးတာတွေရှိနေပြီးစစ်ကောင်စီဘက်ကတည်ဆုံးသူဦးရေပိုများတယ်လို့တော်လိုင်းရေးအားစုတွေဘက်ကပြောပါတယ်စစ်ကောင်စီဘက်ကတော့ဒီအခြေအနေနဲ့ပတ်သက်လို့တစုံတရာတုံ့ပြန်ပြောဆိုတာမျိုးမရှိသေးပါဘူးခင်ဗျာ
။ကြားပြည်နယ်ကရင်ပြည်ဒေသကစစ်ရေးအခြေအနေကြောင့်တရင်ကိုကိုစော်ဝင်းလိုင်ကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဒီညရဲ့တရင်ပေးပို့ချက်တွေကတော့ဒီလောက်ပါပဲ။မကြခင်မှာထုတ်လင့်ပေးမယ်ဒုတိယပိုင်းနိုင်ဝက်မှာတော့တနင်္လာညတိုင်းထုတ်လင့်ပေးနေကြအပတ်စဉ်ကဏ္ဍအစီအစဉ်တွေဖြစ်တဲ့တရင်နောက်မှတ်စုအစီအစဉ်၊စီးပွားရေးကဏ္ဍလူမှုရှုခင်းအစီအစဉ်နဲ့တက်တက်ရောင်သတင်းလွှာအစီအစဉ်တွေကိုနားဆင်ရဖို့ရှိပါတယ်ရှင် VOA မြန်မာပိုင်းရဲ့တနင်္လာညထုတ်လွှင့်ချက်တွေကိုနားဆင်နေရတာဖြစ်ပါတယ်
Nadija Miyamuri appeared, Pionleri, Nyare Kabajima. General Jadalu, Mindalu, Pimalareka. Amandiago, Shapui, Jayawa. The Dingo, the Bandzawe, Jadi Layaye, Yunjimuri, who Lelu Layadari, Shivare. A Jade Kalarima, Generia, Imadri, Yolin Jadri, Pukone, Napanrigo, Tonda Mira Riga. Zenlu lakuin po ma muti ni baru. Jenaru view ika, ane ye jaga ni, zenlu ikut tensa bini baru. Kebaji ni cecah bini, amari agu saunjen bini baru. View Amerika tangga adren mariku, babau zonga jenbia bini baru, kena.
Mingla Najama Tora Shimashi, View America, Daye, Masla Nasakonaye, Daninani Yabai Seasonigu, Nasin Yara Pipare, Akusa Biro, a passing Canarigo, Tolin Bejamare, a Yinzono Drena Masu Season Utensa Bima Pipare, Yama Yinepata Biro, Nanganagaga Sui Muri Dola Nijimabe, Kula Lunjo Ye Council, Kula Turin Yilagane, Luque Council Dima, Yama Ye Suinu Pioso Muri, Lokejabare, Nanganagaye, Yama Ye Dombian Jadigo, Suzy Biro, Yangongani Pepo Tarret, Drena Masugo, Gotanu Dimja Pit Habare.
ပြည်ထောင်စုနှစ်ခုနှစ်ဒီဇင်ဘာလကချမှတ်ခဲ့တဲ့လူမျိုးကောင်စီရဲ့ပထမဆုံးကြိမ်မြမရေဆုံးဖြတ်ခြင်းနဲ့ပတ်သက်ပြီးတော့အကောင့်ထဲပေါ်မှုရှိမရှိတုံးသက်တဲ့ဒီဆွေးနွေးပွဲကိုမတ်လ၁၇ရက်နေ့ကဂဘိတ်ကျင်းပခဲ့ပါတယ်။ပြီးခဲ့တဲ့ဒီဇင်ဘာလကချမှတ်ခဲ့တဲ့လူမျိုးကောင်စီရဲ့ပထမဆုံးကြိမ်မြမရေဆုံးဖြတ်ခြင်းမှာမြမနိုင်ငံတွင်အကြံဖတ်မှုတွေကိုချက် ဒါပြင်ဒေါ်ဆန်းစုကြည်နဲ့သမရဦးဝင်းမြင့်ပါဝင်ပတရားဖန်ဆီးထားသူအားလုံးကိုချက်ချင်းလွှတ်ပေးဖို့လည်းတောင်းဆိုထားပါတယ်။ကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်တာမကြီးဦးကျော်မိုးထွန်းကတော့လုံရွေးကောင်စီကမြန်မာရေဆောင်ချက်တွေကိုအကောင့်ထဲဖော်တာမရှိတဲ့ပြင်စစ်ကောင်စီဖိနှိပ်မှုအောက်မှာမြန်မာပြည်သူတွေရဲ့အခြေအနေပိုပြီးတော့ဆိုးရွားလာနေတယ်လို့ပြောပါတယ်။စစ်ကောင်စီရဲ့ငွေကြေးဝန်ကြီးဌာနကတော့ကုလသမဂ္ဂလုံရွေးကောင်စီရဲ့အစည်းအဝေးနဲ့ပတ်သက်ပြီးတော့ဒီအစည်းအဝေးဟာလူခွင့်ကောင်စီရဲ့အခြေခံမူတွေနဲ့ဆန့်ကျင်နေတယ်ဆိုပြီးတော့တုံ့ပြန်ထားပါတယ်။ကုလသမဂ္ဂအတွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာထူးကူစလေနိုလင်ဟေဇာကမတ်လ16ရက်နေ့ကဒီကုလသမဂ္ဂအထွေထွေညီလာခံမှာအစီအငံစာတင်ပြပြီးညီလာခံထွက်ပါသတင်းတောက်တွေကိုမြန်မာအရေးနဲ့ပတ်သက်ပြီးတော့အခုလိုပြောပါတယ
် We have a situation where the crisis has precipitated a huge humanitarian crisis
မြန်မာနိုင်ငံမှာကျုံနေရတာကတိတ်ကိုကြီးမားတဲ့လူသားဆန္ဒမှုအကျက်တဲဖြစ်ပါတယ်ကျုံနေရတဲ့ပြဿနာကလည်းဘက်ပေါင်းစုံပါနိုင်ငံရေးအကျက်တဲလူခွင့်ရေးအကျက်တဲလူသားဆန္ဒမှုဆိုင်ရာအပြင်လူမှုစီးပွားအကျက်တဲတွေကိုပါကြုံနေရတာပါဒါကြောင့်အခုချိန်မှာဘာလို့တင့်တယ်လဲဆိုတော့လူသားဆန္ဒမှုအကူအညီလိုအပ်တဲ့ပြည်သူတွေကိုအထူးအဆုံးနီးလန့်နဲ့အကူအညီဖြည့်ဆင်းသွားနိုင်မှုဖြစ်ပါတယ
်မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းပြီးတဲ့နောက်အရင်ကညီညာခဲ့တဲ့နေရာတွေမှာပါလက်နက်ကင်ပြစ်ပခါတွေဖြစ်ပွားနေပြီးတော့အရသာပြည်သူတွေထိခိုက်သေးချင်နေရတယ်လို့မြန်မာနိုင်ငံဆိုင်ရာထူးကိုယ်စားလှယ်နိုလင်းဟေဇာကကုလသမဂ္ဂထွေထွေညီလာခံမှာတင်ပြပါတယ်ဒါပြည်မြန်မာနိုင်ငံမှာဖြစ်နေတဲ့ပြဿနာတွေကိုရွက်ောက်ပွဲကနေပြီးတော့ဖြေရှင်းနိုင်မှာမဟုတ်ဘူးလို့လည်းသူကထောက်ပြပြောဆိုပါရတယ်။မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူခွင့်ထုတ်ကိုယ်စားလှယ်တောင်အန်ဒရူးစ်ကလည်းဆွစ်ဇာလန်နိုင်ငံဂျနီဗာမြို့ကလူခွင့်ကောင်စီမှာမြန်မာရေးနဲ့ပတ်သက်ပြီးတော့ပြောခဲ့ပါရတယ်။မြန်မာပြည်သူတွေကိုကာကွယ်ပေးနိုင်ဖို့နိုင်ငံတကာအတိုင်ဝန်းကပြက်ကွက်နေတယ်ဆိုပြီးတော့သူကထောက်ပြပါရတယ်။နိုင်ငံတကာအတိုင်ဝန်းအနေနဲ့မြန်မာနိုင်ငံကလူလူအားလုံးကိုလုံလောက်တဲ့ကာကွယ်ပေးဖို့မရှိတော့ပဲလို့လည်းကုလသမဂ္ဂထုတ်ကိုယ်စားလှယ်ကပြောဆိုခဲ့ပါရတယ်။မြန်မာနိုင်ငံရေးဖြစ်ရှင်းတဲ့နေရာမှာနိုင်ငံတကာအတိုင်းဝိုင်းအနေနဲ့လုတ်တင်းတလောက်မလုတ်တာဟာစိတ်ပျက်စရာဖြစ်ရတယ်လို့ပြောပါရတယ်။မြန်မာစစ်ကောင်စီရဲ့ဖိနှိပ်မှုတွေကိုတံပြန်နိုင်ဖို့အတွက်နိုင်ငံတကာအတိုင်းဝိုင်းအနေနဲ့ညီညီညွတ်ညွတ်နဲ့ပိတ်ဆို့တံခတ်ရည်ယူကြဖို့ကုလသမဂ္ဂလူခွင့်ရေးထူးကိုယ်စားလှယ်ကတိုက်တွန်းထားပါရ။ကမ္ဘာနိုင်ငံတည်တည်ရဲ့လူခွင့်ရေးချင်းတွေကိုဖော်ပြနေတဲ့အမေရိကန်နိုင်ငံရဲ့ဌာနရဲ့နှစ်စဉ်ထုတ်ပြန်နေကြနိုင်ငံတကာလူခွင့်ရေးအစည်းအဝေးမှာလည်းမြန်မာနိုင်ငံရဲ့လူခွင့်ရေးချင်းတွေနဲ့ပတ်သက်ပြီးတော့တိကျဖော်ပြထားပါရ။ဒီအစည်းအဝေးထဲမှာမြန်မာအာဏာသိမ်းစစ်ကောင်စီဟာအာဏာကိုဆက်ပြီးတော့ချုပ်ကန့်နိုင်ဖို့အကြမ်းသားတွေပေါ်မှာအကြမ်းဖက်မှုတွေဆက်ပြီးတော့ကျူးလွန်နေတယ်လို့နိုင်ငံရေးဝန်ကြီးဘလင်ကန်ကအစီအစဉ်စာရေးအမှာစာမှာရေးပါတယ်။မြန်မာနိုင်ငံအခြေအနေဟာပိုပြီးတော့ဆိုးဝါးလာနေတယ်လို့လည်းအမေရိကန်နိုင်ငံရေးဌာနဝန်ကြီးအန်တိုနီဘလင်ကန်ကနိုင်ငံရေးဌာနသတင်းစာရှင်းလင်းပွဲမှာပြောပါတယ်
။ Human rights have further eroded in Burma where the military regime brutalizes the population.
မြန်မာနိုင်ငံမှာလူခွင့်ရေးကပိုလို့ဆိုးဝါးလာနေပါတယ်။ စစ်တပ်ကလူအများကိုရက်ဆက်ကြမ်းကြုတ်စွာဖိနှိပ်နေတာပါ။အာဏာပိုင်တွေကဒီမိုကရေစီလှုပ်ရှားမှုခေါင်းဆောင်၄ဦးကိုပြီးခဲ့တဲ့နှွေးကတတ်ခဲ့တာအပါအဝင်လှုပ်ရှားတကြွသူတွေကိုထောင်ချီတတ်ဖြတ်ခဲ့ပါတယ်
။မြန်မာနိုင်ငံတွင်းစစ်အာဏာသိမ်းပြီးနှစ်နှစ်အတွင်းအရသားတွေအစုလိုက်ပြုံလိုက်တတ်ဖြတ်ခါမှုပေါင်း60ကျော်ထိရှိခဲ့တယ်လို့ NUG မြို့သားညီညွတ်ရေးအစိုးရလူခွင့်ဝင်ကြီးဦးအောင်မျိုးမင်းက view ကိုပြောပါတယ်။ငါးဦးထပ်ပို့ပြီးတော့အရသားတွေကိုအစုလိုက်ပြုံလိုက်တတ်ဖြတ်တာတွေကစစ်ကောင်စီအနေနဲ့64ချိန်တက်မနဲ့ကျူးလွန်ခဲ့တယ်လို့ဥပမျိုးမင်းကပြောပါတယ
်ပထမအဦးဆုံးကတော့အကြမ်းဖက်စစ်ကောင်စီကရည်ရွယ်ချက်အမျိုးမျိုးတော့ရှိနိုင်ပါတယ်ပထမအဦးဆုံးကတော့အခုလိုမျိုးနှစ်နှစ်ကျော်တဲ့အထိလက်နက်ဆွဲကြိုက်ပြီးတော့တိုက်ပွဲဝင်နေတဲ့သူတွေနှီးမျိုးစုံနဲ့စစ်ကောင်စီကိုဆန့်ကျင်နေတဲ့အင်အားစုတွေကိုမင်းတို့ကငါတို့အသေးတတ်မယ်ဆိုတဲ့ဒါမှမဟုတ်ရှင်ဒီတွေ့သမျှလူအကုန်လုံးကိုခြေမုံးမယ်ဆိုတဲ့အတန်ထုတ်လိုက်တာဖြစ်ပါတယ်အခုလိုမျိုးရရဆက်ဆက်လူခွေရင်မကဘူးရာဇဝမှုကျူးလွန်နေတဲ့အကြမ်းဖက်စစ်ကောင်စီရဲ့လုပ်ရက်တွေကိုအမြန်ဆုံးရက်ဆိုင်ပေးဖို့ဆိုတဲ့ immediate action ပေါ့နော်အဲ့ဒါကိုတောင်းပါတယ်အခုကာလမှာတရားမျှတမှုပေါ်ဆောင်နိုင်မှုတွေအခက်အခဲရှိတာသူတို့သိရဲ့ဒါပေမဲ့တစ်ချိန်ချိန်မှာအယိုးတုံတဲ့အချိန်မှာအမှန်တရားပေါ်ဆောင်ပေးဖို့အတွက်သူတို့ဘက်ကအရန်လိုအပ်ပါတယ်
အစုလိုက်ပြုံလိုက်တပ်ဖြတ်ခံလိုက်ရသူတွေရဲ့ကျန်းသူမိသားစုဝင်တွေကလည်းစစ်ကောင်စီဘက်ကတွက်ထားသလိုသူတို့ကိုအကြောက်တရားနဲ့အုပ်ချုပ်လို့မရဘူးဆိုတာကိုပြသလိုတဲ့တတိယရှိတယ်လို့ဦးအောင်မျိုးမင်းကပြောပါတယ်။နောက်ပိုင်းမှာအခုလိုဖြစ်ရတွေ့မရှိစေဖို့နဲ့အကြမ်းဖက်စစ်ကောင်စီမဟုတ်ဘဲနဲ့ပြည်သူတွေကိုကာဝယ်ပေးမဲ့စစ်တပ်ပဲအလို့ရှိတဲ့ဆန္ဒတွေကိုလည်းတွေ့ရတယ်လို့သူကဆိုပါတယ်။စကိုင်းတိုင်းစကိုင်းမြို့နယ်တာတိုင်ကြီးရွာမှာမတ်လ၁ရက်နဲ့၂ရက်နေ့တုန်းကဖြစ်ခဲ့တဲ့ဒေသခံ18ဦးအစုလိုက်ပြုံလိုက်တပ်ဖြတ်ခံရတဲ့ဖြစ်စဉ်နဲ့ပတ်သက်ပြီးတော့အမျိုးသားညီညွတ်ရေးအစိုးရလူခွင့်ဆိုင်ရာဝန်ကြီးဌာနကနေပြီးတော့မတ်လ6ရက်နေ့သတင်းစာရှင်းလင်းပွဲပြုလုပ်တာပါအဲဒီရှင်းလင်းပွဲမှာဒေသခံတွေနဲ့တပ်ဖြတ်ခံရတဲ့မိသားစုဝင်တွေကိုယ်တိုင်လည်းအခြေအနေတွေကိုပါဝင်ပြောဆိုခဲ့ကြပါတယ
်ခုလက်တလုံးမှာကျွန်တော်တို့ရန်ကြီးအရေးကြီးနေတာရန်ကြီးလိုအပ်နေတာကပြည်သူတွေကလည်းကြောက်လန့်နေပါတယ်လုံခြုံမှုမရှိဘူးဆိုပြီးတော့ဒေဝတရေတွေရွှေ့ဖို့ပြောင်းဖို့တွေလုပ်နေပါတယ်အဲ့ဒါတွေကိုကူညီပံ့ပိုးပေးတခြင်းနဲ့ပြတစ်ချက်ကသူတို့မရှိလို့ရှိရင်ရွာကြီးဟာပြတ်လောက်မဲ့အနေထားကြီးဖြစ်နေလို့ပထမတပြန်မီးရှို့သွားတယ်ဒုတိယတပြန်ကျတော့လေသူတို့လူမဆန်စွာလှုပ်သွားတယ်ဗျကျွန်တော်ပြောချင်တာကကျွန်တော်မှာအပြစ်ရှိရင်ကျွန်တော်ကိုတတ်သွားလိုက်သူ့မှာအပြစ်ရှိရင်သူ့ကိုတတ်သွားလိုက်ကျွန်တော်လက်ခံတယ်သူတို့လှုပ်တာတွေကလူမဆန်တဲ့လှုပ်ရည်ကြီးဖြစ်တယ်မင်းကလေးတို့လည်းတတ်တာတော့မှသူတို့မရင်းချစ်ပြီးမှတတ်သွားတဲ့ပုံစံတွေပြီးတော့ကျန်တဲ့ပြည်သူတွေတတ်တာတော့ရိုးရိုးတန်းတန်းတတ်တာမဟုတ်ဘူးသူတို့ရဲ့ပုံစံတွေကိုကျွန်တော်ခွဲလိုက်တဲ့အခါကျတော့သူတို့ကိုရှေ့ရနေပြီးတော့မှပြေးပြီးနောက်ကနေဆက်ကလေးနဲ့ပြစ်သွားတဲ့ပုံသဏ္ဍာန်ကြီးကျွန်တော်တို့နီနာပတ်ချာလဲရွာတွေကလည်းလက်တလုံးမှာကြီးလန့်စားတာဖြစ်နေပါတယ်ကျွန်တော်တို့ရွာဆိုလို့ရှိရင်ပိုးတောင်ဆိုးပါသေးတယ်ဗျတက်နိုင်တဲ့ဘက်ကကူညီဝိုင်းဝန်းပေးကြပါလို့မြစ်တာရက်ခံခြင်းပါတယ
်အမေရိကန်နိုင်ငံကြီးဌာနအတိုင်ပင်ခံ Derek Chollet ကလည်းအင်ဒိုနီးရှားနိုင်ငံကိုရောက်ရှိနေချိန်မတ်လ22ရက်နေ့တုန်းကမြန်မာစစ်ကောင်စီဘက်မှပိတ်ဆို့ရေးမှုအစ်တွေမကြခင်ထပ်မံချမှတ်မယ်လို့ပြောပါတယ်အခုအစ်ချမှတ်မဲ့တန်ခတ်ရေးယူမှုတွေကမြန်မာစစ်ကောင်စီအနေနဲ့လက်နက်တွေဝယ်ယူဖို့ဝင်ငွေရပေါက်နေသွားစီမယ်လို့ Derek Chollet ကချက်ကတာမြို့မှာသတင်းတောက်တွေကိုပြောပါတယ်စစ်ကောင်စီအနေနဲ့လက်နက်တွေဝယ်ယူလို့ရနေတဲ့ဝင်ငွေရလမ်းတွေကိုပိတ်ဆို့အရေးယူနိုင်ဖို့အမေရိကန်ပြောင်စုကအရှင်မြင့်လှုပ်ဆောင်နေတဲ့အကြောင်းသူကပြောပြီးတော့မြန်မာနိုင်ငံဟာအရှိတောင်အရှတိုက်မှာ Fail State လို့ခေါ်တဲ့ပျက်စီးဆုံးရှုံးတဲ့နိုင်ငံဘက်ကိုဥတီလာတဲ့နိုင်ငံတစ်ခုဖြစ်လာနေပြီဆိုပြီးတော့လည်းသူကသတိပေးပြောခဲ့ပါတယ်မြန်မာနိုင်ငံတော်မှာအခုဆက်ပြီးတော့ဖြစ်နေတဲ့ brief card တွေကြောင့်လူသားချင်းစာနာမှုဆိုင်ရာလိုအပ်ချက်တွေမြင့်တက်နေတယ်လို့UNOCHA ကလည်းထုတ်ပြန်ပါတယ် UNOCHA ရဲ့နောက်ဆုံးထုတ်ပြန်ထားတဲ့စီးနှင်းမှာမြန်မာနိုင်ငံတဝန်းပြည်ရင်းနေရာစွန့်ခွာထွက်ပြေးရသူပေါင်း 1.8 တန်းကျော်ရှိလာပြီးတော့အဲ့ဒီထက်မှ 1.4 တန်းကျော်ဟာအာဏာသိမ်းပြီးတဲ့နောက်နေရာစွန့်ခွာသူအရေအတွက်ဖြစ်တယ်လို့ဆိုထားပါတယ်အာဏာသိမ်းခံရတဲ့မြန်မာနိုင်ငံမှာလူခွင့်ရေးတွေပို့ပြီးတော့ဆိုးဝါးလာနေတယ်လို့ကုလသမဂ္ဂဘက်မှတုံ့တန်မှုတွေရှိလာတယ်လို့ဒီမိုကရေစီကိုလိုလားတဲ့အနောက်နိုင်ငံတွေဘက်မှလည်းစစ်ကောင်စီပေါ်တန်ခတ်ရည်ရွယ်မှုတွေထပ်မံတိုးမြင့်လာဖို့ရှိနေတာကိုဒီသတင်းပတ်သတင်းတော်မှတ်စုစီစဉ်မှာတက်ဆလိုက်ပါရခင်ဗျာကျွန်တော်တားနေပြီပ
ါကိုတားညုံစီစဉ်တင်ဆက်ခဲ့တဲ့သတင်းတော်မှတ်စုအစီအစဉ်မှာရှင်ဆက်ပြီးတော့စီးပွားရေးကဏ္ဍကိုတင်ဆက်ပေးကြပါတယ်တရုတ်ရဲ့ကပလန်းစီမံကိန်းဟာဆိုရင်ဖွံ့ဖြိုးဆဲနိုင်ငံတွေကပြည်သူလူထုချင်းဆက်သွယ်ရေးနဲ့ကုန်သွယ်ရေးတိုးမြင့်နိုင်စေမဲ့အခြေခံအဆောက်အအုံတွေဖွံ့ဖြိုးတိုးတက်လာစေဖို့ကတိပြုထားတာဖြစ်ပါတယ်။နောက်နေ့ကြံ့ကြာမှုတွေရှိနေတဲ့အပြင်တချို့စီမံကိန်းတွေဟာဆိုရင်မျှော်လင့်မထားတဲ့ကုန်ကျစရိတ်တွေဒေသအပေါ်မှာမထင်မှတ်တဲ့ရိုက်ခတ်တက်ရောက်မှုတွေရှိနေပါတယ်။အင်ဒိုနီးရှားနိုင်ငံဂျကာတာကနေအဟာဒီယန်ယူတမတ်ပေးပို့ထားတဲ့သတင်းဆောင်မကိုအခြေခံပြီးတော့ဒီသတင်းမဲ့ရဲ့စီးပွားရေးအစီအစဉ်မှာမတ်သိမ်ကြီးထိုက်တင်ပြပေးထားပါတယ်။
ပြီးခဲ့တဲ့နှစ်နှစ်တာကာလအတွင်းနေစဉ်နေတိုင်းဟီရူစူတန်တိုတယောက်ပူပန်ဆိုးရိမ်နေခဲ့ရတာပါ။အင်ဒိုနီးရှားနိုင်ငံမြို့တော်ဂျကာတာကနေ85မိုင်လောက်အကွာမှာရှိတဲ့အနောက်ချဘာပြည်နယ်ကပါရာလာရမ်မြို့မှာသူကနေနေတာပါ။ပါရာလာရမ်မြို့ကဟီရူစူတန်တိုကအင်ဒိုနီးရှားဘာသာစကားနဲ့အခုလိုပြောပါတယ်။ဒီနေ့ရန်ကုန်ကတည်းကကျွန်တော်အမှန်တကယ်စိုးရိမ်နေတဲ့ကိစ္စကဒီမှာပါ။ဒီဟာသာရွ နှစ်ခန်းရှိပါတယ်။စိုးရင်နေရမယ့်အစားတော့အဲကမ်းမှာပဲအိတ်တာပိုကောင်းပါတယ
်။စူတန်တိုရဲ့အိမ်ကလှိုင်းကောင်းဆောက်လုပ်ရင်းနဲ့မီတာ150လောက်ပဲဝေးတာပါ။ဒီလှိုင်းကောင်းပါဆိုရင်ဘလုံးကွင်းတစ်ခုစာထက်ကြီးပါတယ်။ကျေးရဲ့ကပလန်စီမံကိန်းအတွက်အချင်းကျစီမံကိန်းတစ်ခုဖြစ်တဲ့ဂျကာတာဘန်တောင်းမြန်နှုံးမြင့်ယထာလန်စီမံကိန်းရဲ့စိတ်တပိုင်းလေးဖြစ်ပါတယ်။လူနေထူထပ်တဲ့ဂျကာတာနဲ့ဘန်တောင်းကိုချိတ်ဆက်ဖို့ဒီစီမံကိန်းကရည်ရွယ်ထားတာပါ။ဆူတန်တိုနေတဲ့အင်ယာအဆောက်အုံကအနောက်ဘန်တောင်းမှာရှိပါတယ်။လှိုင်းကောင်းတိဆောက်ရေးကြောင့်အဲ့ဒီအဆောက်အုံမှာရှိတဲ့သူ့အိမ်အပါအဝင်တခြားသောမိသားစုတရားချုပ်ကိုလည်းထိခိုက်စေပါတယ်။မိုက်ကီဖျန်တွန်ကတော့တဘာဝပဝင်ကျင်အရေးစီယုံဆောင်ရွက်သူဖြစ်ပါတယ
်။ဆလွေလုံငန်းနေမှာပေါက်ခွဲတဲ့နည်းပညာတွေကိုအသုံးပြုရကြောင်းလူနေအိမ်တွေကိုပျက်စီးစေတဲ့အထိထိခိုက်တက်ရောက်တာပါ
။အင်ဒိုနီးရှားတွင်လည်းတစ်ဖက်ကဒီရုံနိုင်ငံပိုင်လုပ်ငန်းကြီးတွေကြားဖွဲ့စည်းထားတဲ့ KCIC လို့သိကြတဲ့အင်ဒိုနီးရှားတရုတ်မြန်နှုံးမြင့်ယထာလန်စီမံကိန်းတာဝန်ရှိသူတွေထံဒေသခံတွေကသူတို့စိုးရိမ်ပူပန်မှုကိုအကြင်ကြင်တင်ပြခဲ့ကြတာပါ။ဒါပေမဲ့ KCIC ဘက်ကတော့ဘာမှအရေးယူဆောင်ရွက်တာမရှိဘူးလို့ဒေသခံတွေကပြောပါတယ်။ KCIC လုပ်ငန်းကြီးထံကို VOA ကဆက်သွယ်မေးမြန်းခဲ့ပေမဲ့လည်းအကြောင်းပြန်ကြားချက်မရခဲ့ပါဘူး။2016ခုနှစ်အတွင်းစီမံကိန်းစတင်ချိန်မှာတော့ကနဦးကုန်ကျစရိတ်ကအမေရိကန်ဒေါ်လာ 5.5 ဘီလီယံဖြစ်ပါတယ်။ဒီထဲက85ရာခိုင်နှုန်းကိုတော့တရုတ်ဖွံ့ဖြိုးရေးဘဏ်ကချင်းငွေပေးတာဖြစ်ပြီးအင်ဒိုနီးရှားနိုင်ငံပိုင်လုပ်ငန်းကြီးကကုန်ကျစရိတ်ရဲ့15ရာခိုင်နှုန်းကိုတာဝန်ယူပါတယ်။ကျန်တဲ့ကုန်ကျစရိတ်ကိုတော့တရုတ်နိုင်ငံပိုင်လုပ်ငန်းကြီးတွေကမတည်တာဖြစ်ပါတယ်။ဒါပေမဲ့လည်းကုန်ကျစရိတ်ကဒေါ်လာ6ဘီလီယံပိုများလာခဲ့ပြီးနောက်ထပ်ဒေါ်လာ10ဘီလီယံထပ်ပြီးတော့ကုန်ကျအောင်မယ်လို့အင်ဒိုနီးရှားရဲ့စီးပွားရေးပူးပေါင်းဆောင်ရွက်မှုဝန်ကြီးဌာနကတာဝန်ရှိသူတဦးကလည်းပြောပါတယ်။ဒီတိဆောက်ရေးလုပ်ငန်းဟာဆိုရင်အင်ဒိုနီးရှားသမ္မတဂျိုကိုဝီဒိုဒိုအစိုးရအတွက်ကတိကအောက်အခြေအနေမျိုးဖြစ်စေတယ်လို့တယ်ယူပို့ဆောင်ရေးဆိုင်ရာသုံးသက်သူတွေကပြောပါတယ်။ဒါမန်နီယက်ဟာဆိုရင်တယ်ယူပို့ဆောင်ရေးဆိုင်ရာသုံးသက်သူဖြစ်ပါတယ
်
။ဆိုးအတွက်ရွေးချယ်စရာကတော့ဒီဟာကိုပြီးမြောက်အောင်ဆက်လက်ဆောင်ရွက်မယ်ဆိုရင်လေစီဝါရေးအကျိုးဆက်ကတခြားလုံးအသုံးစရိတ်ဝင်တော့ဝင်ဖို့ဖြစ်လာမှာဖြစ်တယ်လို့တကယ်လို့ဆက်မလုပ်ဘဲရပ်လိုက်မယ်ဆိုရင်လေတခြားလုံးစွန့်ပစ်ထားတဲ့စီမံကိန်းတစ်ခုဖြစ်သွားနိုင်ပါတယ
်။တချို့ဒေသခံတွေကတော့စီမံကိန်းကိုဆက်ပြီးတော့လုပ်စီလိုပါတယ်။ဘာကြောင့်လဲဆိုတော့ဂျာကာတာနဲ့ဘန်တောင်းချာခီးထွက်ရတဲ့ကြားမြင့်ကျင်းကိုတိတိတတ်တတ်ရှော့ချနိုင်မှကြောင့်ဖြစ်ပါတယ်။ဂျာကာတာမြို့စုမှာနေတဲ့အချ်မက်ရာစီယက်ကတော့ဂျာကာတာနဲ့ဘန်တောင်းကိုသတင်းပတ်တိုင်းအလုံနဲ့အသွားပြန်လုပ်နေရသူဖြစ်ပါတယ
်။
ပုံမှန်အပြင်တော့၄နိုင်လောက်ချင်းယူရပါတယ်။ဒါပေမဲ့မြန်နှုံးမြင့်ရထားဆိုတော့တနားရီနှစ်နာရီလောက်အချိန်လျှော့နိုင်မယ်လို့မျှော်လင့်ပါတယ်
။စီမံကိန်းတောင်းနှီးချန့်ကြံနေတာကြောင့်ယထာလန်တိဆောက်ရေးကိုထောက်ခံသူတွေကြားမှာပါစိတ်ပြက်လာနေကြပါတယ်။မြန်နှုံးမြင့်ယထာကို2019ခုနှစ်အတွင်းမှာစတင်ပြေးဆွဲဖို့ဖြစ်ပေမဲ့2023ခုနှစ်အထိကိုရွှေ့ဆိုင်းခဲ့တာပါ။ဖာရာလာရန်မြို့ကဆူတန်တူနဲ့သူ့ရဲ့အင်းကြီးချင်းတွေကတော့စောက်လုပ်ရေးလုပ်ငန်းကတူးဖော်နေတဲ့ဒဏ်ကိုသူတို့အိမ်နေဘလောက်ကြာကြာခံနိုင်ရရှိမလဲဆိုတာကိုပဲစိုးရိမ်နေကြတာပါဂျကာတာဘန်တောင်းမြန်နှုံးမြင့်ယထာလန်အတွက်တရုတ်လုံမြန်နှုံးမြင့်လျှက်စစ်ခီးတဲ့တင်ယထာနဲ့ပြုပြင်ထိန်းသိမ်းရေးယထာဒဇင်းတို့ပထမဆုံးအချိန်ဖြစ်နေ2022ခုနှစ်စက်တင်ဘာလ2ရက်နေ့တောက်ကြံနေမှာအင်ဒိုနီးရှားကိုရောက်ရှိလာခဲ့ပါတယ်အရှိတောင်အာရှရဲ့ပထမဆုံးသောမြန်နှုံးမြင့်ယထာဝန်ဆောင်မှုအဖြစ်ဒီယက်ထာကိုQueen Town Sifan Company ကထုတ်လုပ်တာဖြစ်ပါတယ
်။
ဒီရထားဟာတနာယီကို218မိုင်ထိတော့တသမတ်သေးပြည့်စွဲ့နိုင်မှာမဟုတ်ပါဘူးတဲ့။ဘာကြောင့်လဲဆိုတော့မြေမျက်နှာသွင်းပြင်အရာအကွေ့အောက်တွေရှိနေတာကြောင့်ဖြစ်ပြီးတချို့နေရာတွေမှာတော့တနာယီကို218မိုင်နှုန်းထိရောက်ပါတယ်လို့အင်ဒိုနီးရှားတရုတ်မြန်နှုံးမြင့်ရထား KCIC ရဲ့ညွှန်ကြားရေးမှူးဒွာယနာဆလမတ်ရီယာဒီကပြောဆိုခဲ့တာဖြစ်ပါတယ် ဂျာကာတာဘန်တောင်မြန်နှုံမြင့်ရထားလန်းကို2016ခုနှစ်ဇန်နဝါရီလအတွင်းမှာတိဆောက်ရေးစတင်ခဲ့တာပါအင်ဒိုနီးရှားနိုင်ငံရဲ့ဂျာဘာကျွန်းမကြီးကနေနိုင်ငံရဲ့ဒုတိယအကြီးဆုံးမြို့ဖြစ်တဲ့ဆူရာဘာရာထိပြည်နယ်လေးကူကိုဖြတ်သန်းမဲ့466မိုင်အရှေ့မြန်နှုံးမြင့်ရထားလမ်းစီမံကိန်းရဲ့တစ်စိတ်တစ်ပိုင်းလည်းဖြစ်ပါတယ်။အရှေ့တောင်အာရှရဲ့ပထမဆုံးသောမြန်နှုံးမြင့်ရထားဝန်ဆောင်မှုအတွေ့ဂျပန်ကိုကျော်ပြီးတရုတ်ကိုရွေးချယ်ခဲ့တာဖြစ်ပြီး2015ခုနှစ်အောက်တိုဘာလအတွင်းအင်ဒိုနီးရှားနဲ့တရုတ်တို့ယထာလန်စီမံကိန်းအတွက်လက်မှတ်ထိုးခဲ့ကြပါတယ်။ယထာလန်တည်ဆောက်ရေးအတွက်အင်ဒိုနီးရှားအစိုးရရန်ပုံငွေဒါမှမဟုတ်လည်းအစိုးရကချင်းငွေချပေးရေးအမှတ်ခံချက်တွေမလိုဘဲအပိသက်တည်ဆောက်မယ်လို့တရုတ်ကသဘောတူခဲ့တာပါ။မြန်နှုံးမြင့်ရထားလန်းကို2019ခုနှစ်အစောပိုင်းမှာစတင်ပြေးဆွဲဖို့ညှို့မှန်းခဲ့ပေမဲ့မြေယာရရှိမှုနဲ့ရန်ပုံငွေပြဿနာတွေကြောင့်နှောင့်နှေးကြန့်ကြာနေတာဖြစ်ပါတယ
်။မတ်တင်ဂီထိုင်းစီစဉ်တင်ဆက်ပေးခဲ့တဲ့စီးပွားရေးခန်းနာပါရှင်အခုဆက်ပြီးတော့လူမှုရှုခင်းအစီအစဉ်ကိုတင်ဆက်ပေးကြပါတယ်။ဒီသတင်းမှာတော့အိမ်စာမကူနိုင်တဲ့မိဘတွေအတွက်မျှော်လင့်ချက်အစီအစဉ်အကြောင်းဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုအင်ဒီယားနာပြည်နယ်အင်ဒီယားနာပိုလစ်မြို့မှာအိမ်စာလုပ်ဖို့အခက်အခဲရှိနေတဲ့ချင်းနယ်မြန်မာကျောင်းသူကျောင်းသားတွေကိုအခမဲ့စာတင်ပေးနေတဲ့အစီအစဉ်ရှိပါတယ် Hope for Tomorrow ပညာရေးပရဟိတအဖွဲ့ကတဒန်းကနေပြီးတော့၈တန်းအထိဘာသာစုံတင်ပေးနေတာဖြစ်ပါတယ် Hope After School အစီအစဉ်အကြောင်းကိုမဆုမြတ်မွန်ကဒီသတင်းပတ်ရဲ့လူမှုရှုခင်းအစီအစဉ်မှာပြောပြထားတာရှုစားနာဆင်ပါရှင်
အမေရိကန်ပြည်ထောင်စုမှာလက်ရှိလူဦးရေစုစုပေါင်းတန်း330ကျော်ရှိနေတဲ့အထက်မှာ68တန်းကျော်ကဒီအင်္ဂလိပ်စကားမဟုတ်တဲ့ဘာသာကြားစကားပြောကြတာဖြစ်တယ်လို့အမေရိကန်ဒီသံခါစင်းဌာနရဲ့တရားဝင်ကိန်းဂဏန်းတွေမှာဖော်ပြပါတယ်။မြန်မာနိုင်ငံကအပါအဝင်ဒီတခြားနိုင်ငံတွေကနေပြီးတော့လာရောက်အခြေချကြတဲ့မိသားစုတွေကအိမ်မှာဒီမိခင်ဘာသာစကားကိုပဲပြောကြတာများပါတယ်။အဲ့လိုမိသားစုတွေကကလေးတွေကြောင်းတက်ကြတဲ့အခါမှာပေးလိုက်တဲ့အင်စာတွေကိုအိမ်မှာကုတင်ပြပေးနိုင်ဖို့အတွက်တချို့မိသားစုတွေမှာဘာသာစကားကြောင့်အခက်အခဲရှိပါတယ်။အဲဒါကြောင့်အဲ့လိုအခက်အခဲတွေကိုကူညီနိုင်ဖို့အတွက်အင်ဒီယားနာပြည်နယ်အင်ဒီယားနာပလီစ်မြို့က Hope for Tomorrow ဆိုတဲ့ပရဟိတအဖွဲ့ကမူလာရန်ကနေလေတန်းကြောင်းတက်နေတဲ့ကလေးတွေကိုအင်စာဝိုင်းကူလုပ်ပေးတဲ့အစီအစဉ်တွေလုပ်နေပါတယ်။နှစ်တိုင်းအင်ဒီယားနာပလီစ်မြို့ရဲ့စာသင်နှစ်ဖြစ်တဲ့ August လကနေမေလအထိတဒန်းကနေ၈တန်းအထိကျောင်းသူကျောင်းသားတွေကိုအင်စာဝိုင်းကူလုပ်ပေးတဲ့Hope for Tomorrow After School Program အကြောင်းကိုဆရာမဟဲလန်လူကအခုလိုရှင်းပြပါရစေ
။ဒီကျမတို့ Hope for Tomorrow season အကြော After School လို့ခေါ်ရပေါ့နော်။သူတို့ကျောင်းကလေးတွေပြီးပြီးတော့သူတို့အခုအိမ်မှာမိဘတွေမကူညီပေးနိုင်တဲ့အိမ်စာတွေကျမတို့အဓိက focus တယ်ပေါ့နော်။ focus ပဲသင်ပေးတယ်။ပြီးတော့အဲ့ဒီ homework တွေသူတို့ပြီးတဲ့ခါကျရင်ကျမတို့မှာတက်တက်ကျောင်းစာအုပ်ရှိတယ်ပေါ့နော်။အဲ့ဒီကျောင်းစာအုပ်ကိုလည်းကျမတို့သင်ပေးတယ်။ဒါပေမဲ့ကျမတို့ဒီဘာ community မှာနည်းနည်းweakness ပေါ့เนาะရှိတာကျ spelling တို့ပြီးတော့အင်္ဂလိပ်အရေးအဖက်နဲ့သင်ချာကျွန်တော်တို့ focus ပြီးတော့အယုံဆိုင်ပြီးပြန်သင်ပေးတယ်ပေါ့เนาะအိမ်စာပြီးရင
်အခုဒီ hope after school အစီအစဉ်မှာပေါ့เนาะတနေ့တနေ့ကျောင်းသားဘယ်လောက်ရှိပါလဲရှင
်တနေ့ဆိုရင်အယောက်ကလေး100လောက်ရှိတယ်ပေါ့เนาะနှစ်တိုင်းဟုတ်ကဲ့
ဒါကဒီဟိုအခမဲ့သင်ပေးတဲ့ပရဟိတအစီအစဉ်လို့တည်ထားပါတယ်ဆိုတော့ဒီကျောင်းသူကျောင်းသားတွေလိုအပ်တဲ့ခဲရတ်လို့စာအုပ်တို့လိုမျိုးသင်ထောက်ကူပစ္စည်းတွေအတွက်ကိုရောဆရာမတို့ဘယ်လိုမျိုးလုပ်ပေးပါလဲရှင်
ဘောနောအမပြောတဲ့အချိန်မှာကျမတို့ခဲတန်းစာရွက်ပြီးတော့ activity ကျမတို့လည်းခန်းထဲမှာလုပ်တဲ့ဟာတွေလည်းရှိတဲ့ခါကျတော့အဲ့ဒီအတွက်ကြောင့်ကျမတို့ခအနေငယ်တောင်းတာရှိတယ်ဟုတ်ကဲ့အဲ့လိုမျိုးကျမတို့လည်းပတ်တယ်ဘောနော
ကလေးတွေကိုဒီစာလဲဝိုင်းပြပေးတယ်ဘောနောနောက်ဒီသင်ရိုးထဲမှာပါတဲ့စာတွေကိုလည်းဝိုင်းကူပြီးတော့သင်ပေးတယ်ဆိုတဲ့အခါကျတော့ဆရာမတို့ရဲ့ဒီ Hope After School Program မှာရောသင်ပေးတဲ့ဆရာမဘယ်နှယောက်လောက်ရှိပါလဲရှင
်ခုလောလောဆယ်မှာကျမတို့ Paid Staff လို့ခေါ်တဲ့ဆရာမတွေပေါ့နော်9ယောက်ရှိပြီးတော့အဲ့ဒီ9ယောက်အပြင်မှာလေတခြားတက္ကသိုလ်မှာတက်တဲ့အကြောင်းသူအကြောင်းသားတွေကျမ Volunteer လာလုပ်ပေးကြတဲ့သူအယောက်များစွာရှိတယ်ပေါ့နော်
အဲ့တော့ဒီဆရာမတွေအားလုံးကဒီကျောင်းသားတွေကိုဘာသာရပ်အားလုံးဝိုင်းကူသင်ပေးနေတာပေါ့နော
်ဟုတ်ကဲ့ကျမတို့ဒီအခန်းအတိုင်းမှာကျောင်း homeroom teacher ပေါ့နော်တန်းပိုင်ဆရာမရှိတယ်အဲ့ဒီတန်းပိုင်ဆရာမကသူတို့ volunteer တွေလာတဲ့ခါကျရင်ဟိုဒီကလေးဒီဘာသာရပ်မှာနည်းနည်းချိုးတဲ့တယ်ပေါ့ဒီဟာ focus ပေးလို့ရမလားတောင်းဟိုဒီ social study မှာကျမတို့နည်းနည်းကူညီပေးလို့ရမလားဆိုတော့ကျမတို့အတန်းပိုင်ဆရာမပြောပေးတယ်ပေါ့နော်ဒီ volunteer တွေကို
ဆောဆောကဒီဆရာမဟဲလန်ပြောသွားတဲ့ထဲမှာဒီဆာလာတင်တဲ့ကျောင်းသူကျောင်းသားတွေမှာသင်ချာနဲ့အင်္ဂလိပ်စာဘာသာရပ်အားနည်းတယ်လို့ပြောပါတယ်ဆိုတော့သူတို့ရဲ့နောက်ခံပေါ့နော်သူတို့မိသားစုနောက်ခံလည်းနည်းနည်းပြောပြပါလားဟိုဒီ after school class မှာလာတက်ဖို့
တက်ရတဲ့ចောင်းသူចောင်းသားတွေအနေနဲ့သူတို့မိဘတွေအနေနဲ့ပေါ့နော်ဒီကလေးတွေကိုစာကူပြပေးနိုင်ဖို့အခက်ခဲဘယ်လောက်ရှိလို့ပါလဲရှင့်
ကျမတို့ចောင်းသူចောင်းသားတွေမိဘတွေများစွာမြန်မာပြည်လာတဲ့သူတွေမိဘတွေဖြစ်ကြတဲ့ခါကျတော့အာဒီမှာ US မှာနေရတဲ့ခါကျတော့နေတိုင်းနေတိုင်းသူတို့လှုပ်လှုပ်ရတဲ့အခြေအနေဖြစ်တဲ့အတွက်ကြောင့်အိမ်မှာကလေးတွေလည်းမကူညီပေးနိုင်တဲ့မိဘတွေရှိတယ်။ပြီးတော့တချို့မိဘတွေကကျတော့အင်္ဂလိပ်စကားသိမကျွမ်းတဲ့သူတွေရှိတယ်။ပြီးတော့ဒီကကျမတို့မြန်မာပြည်သားတွေပေါ့နော်တင်ချပိုင်းတော့တက်ကြပေမဲ့ဒီ US မှာတင်ရိုးတင်နီးနေနေကြွားတဲ့ဟာတွေရှိတဲ့ခါကျတော့ကလေးတွေကသိပြော့မိဘတွေရှင်းပြရနားမလဲတဲ့ဟာရှိတယ်ဆိုတော့ဒီဟာအများစုပေါ့နော်ဒီကလေးတွေဒီမှာလာတက်ကြတယ်ဖြစ်တယ
်ဆရာမတို့အနေနဲ့ဒီဆာလာတင်ကြတဲ့ကလေးတွေကိုပေါ့နော်ဒီကျောင်းစာအပြင်ရောတခြားဟိုဘယ်လိုမျိုးပံ့ပိုးမှုတွေလုပ်ပေးပါလဲဟိုဒီတင်ပေးတဲ့ဆရာမတွေအနေနဲ့ပေါ့နော်ဒီကလေးတွေရဲ့လိုအပ်ချက်တွေရောဟိုဘယ်လောက်ဂရုစိုက်ပြီးတော့တင်ပေးရလဲဆိုတာပြောပြပါလားရှင
်အခုကျမတို့အစီအစဉ်မှာဒီစာပဲတင်တာမဟုတ်ဘဲနဲ့ပေါ့နော်ကျမတို့ spelling bee တို့မျိုးစလုံးပေါင်းပြိုင်ပွဲတွေလည်းကျမတို့ကျင်းပပေးတယ်ပြီးတော့ကျမတို့လာတိုင်း birthday celebration ပြီးတော့ဒီ student of the month လို့ခေါ်ပြချောင်းသားနည်းနည်းဘယ်လိုပြောမလဲ tuition ကလေးတွေရောပေါ့နော်အဲ့ဒါလည်းကျမတို့ကျင်းပပေးတယ်ပြီးတော့လာတိုင်းဒီ student of the month ရတဲ့ကလေးတွေကိုလည်းကျမတို့ဗာလဲ internet zoo is pool is zoo လဲခေါ်သွားလေးရှိတယ်ပေါ့နော်ကျမတို့ partner လုပ်ထားတယ်ပြီးတော့ဒီ US မှာရှိတဲ့ holiday တွေပေါ့နော် Thanksgiving, Christmas, New Year အဲ့လိုမျိုးတွေကိုလည်းကျမတို့ celebration အကြီးကျယ်တော့မဟုတ်ဘဲနဲ့ small celebration တွေပြုလုပ်ပေးတယ်
။ဒီကြောင့်မှဆာလာတင်တဲ့ကလေးတွေအကြောင်းလည်းမေးချင်ပါတယ် because ဟိုဒီဟာက after school class ဖြစ်တယ်ဆိုတော့ဗမာလိုပြောမယ်ဆိုရင်တော့ဒါ tuition လာတက်ရတယ်လို့ပေါ့နော်။ကျောင်းပြီးတဲ့အချိန်မှာ tuition လာတက်ရတယ်လို့ဖြစ်တဲ့ခါကျတော့လာတက်တဲ့ကျောင်းသားတွေကျောင်းသူကျောင်းသားတွေဘက်ကရောဒီကဆရာထက်တဲ့တန်ရှိတာသူတို့လာရောလာခြင်းကြားကြရလားရှင်။
ဟုတ်ကဲ့စာပိုင်းမှာကျတော့သူကတိတ်မတက်ချင်ကြဘူးနော်ကလေးတွေဆိုစာမတင်ချအောင်စာမတင်ချင်ကြတဲ့အရွယ်တွေပေါ့နော်ဒါပေမဲ့တလားနှစ်လားလောက်ကြာရင်တငယ်ချင်းတွေလည်းတွေ့ရတယ်ပေါ့နော်တငယ်ချင်းတွေလည်းတွေ့ရတယ်ဆင်ပြေတယ်ပြီးတော့အင်စာလည်းကူညီရတဲ့ခါကျတော့သူတို့တက်ချင်တဲ့စိတ်တွေလည်းရှိလာတယ်တခါကျရင်ကလေးတွေကအချောင်းပြီးချင်းချင်းလာတဲ့ကလေးတွေလည်းရှိတယ်ပေါ့နော်အရင်ပင်ပန်းချက်တနေ့ကုန်ချောင်းတက်ပြီးတော့ after so straight လာတဲ့ခါကျတော့ပင်ပန်းကြပေမဲ့ဒီတဲ့ time ပဲကျမတို့ activity လုပ်ပေးတယ်သူတို့ပြောအောင်ပေါ့နော် first class start straight မတင်ဘဲနဲ့ပေါ့နော်ဆိုတော့သူတို့အရင်ပြောပါတယ်ဟုတ်ကဲ့
နောက်ဒီအခုဆရာမတို့ရဲ့ဒီ hope after school ရဲ့ဒီနောက်ခံပေါ့နော်အဲ့ဒါကိုလည်းမေးချင်ပါတယ်ဆိုတော့ဒီအစီအစဉ်ကိုဘယ်လောက်ထိအားစားလုပ်နေတာလဲအခုချိန်ထိရောအကြောင်းသူအကြောင်းသားဘယ်လောက်ထိကိုဆရာမတို့ဒီပညာရေးနဲ့ပတ်သက်လို့ပေါ့နော်အကူအညီပေးနိုင်ခဲ့ပြီးပါပြီလဲရှင်
ဒီ hope for tomorrow တီထောင်တာကျွန်တော်2000ခုခုနှစ်တုန်းက Mr. Justin ပေါ့နော် Mr. Justin ကတီထောင်ထားတာဖြစ်တယ်ဘာဖြစ်လဲဆိုတော့ဒီမြန်မာပြည်သူပြည်သားတွေအများကျွန်တော် community ကြီးကို US မှာလာကြပြီးတော့ခက်ခဲတွေ့တာလဲသူကိုသူ experience ရှိရပေါ့နော်ဆိုတော့သူအဲ့ဒီဟာကိုစဉ်းစားပြီးတော့တီထောင်ထားတာဖြစ်ပြီးတော့ပြန်မြနဲ့ဆိုရင်ခုချိန်ဒီကျွန်တော်အရောက်တထောင်လောက်ကူညီမယ်လို့ထင်တယ်ဟုတ်ကဲ့ပြီးတော့ deal for tomorrow after school ဘယ်မှာဘယ်နဲ့မိဘတွေအတွက်လူကြီးတွေအတွက်ပေါ့နော်ဒီအင်္ဂလိပ်စကားပြောသင်တာလည်းကျမတို့စတင်တယ်ပြီးတော့ citizenship တွေကိုလည်းကျမတို့အကူအညီပေးသင်ပေးပါတယ
် American မြန်မာနဲ့အချင်းလူမှုအတိုင်းဝိုင်းကိုပညာရေးနဲ့ပေါင်းကူးပေးနေတဲ့ Hope for Tomorrow ရဲ့ after school အစီအစဉ်ဖြစ်ပါတယ်American ပြည်တော်စုကိုရောက်လာပြီးမှဒီဘာသာစကားကြောင့်ကိုယ့်ရဲ့နေစဉ်နေထိုင်မှုတွေမှာအခက်အခဲမဖြစ်စေအောင်ねအောင်မြင်တဲ့အနာဂတ်အတွက်မျှော်လင့်ချက်ထားနိုင်စေဖို့အတွက်အခုလိုမျိုးပညာရေးအစီအစဉ်တွေကိုလုပ်ပေးနေတာလို့ Hope for Tomorrow ပရာဟိတအဖွဲ့ကိုတည်ထောင်သူကပြောပါတယ်ရှင်။ကျွန်မစုမြတ်မ
မဆုမြတ်မတင်ဆက်ပေးခဲ့တဲ့လူမှုရှုခင်းအစီအစဉ်ကိုရှုစားနာဆင်ခဲ့ရတာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့တက်တန့်ရောင်သတင်းလွှာအစီအစဉ်ကိုတင်ဆက်ပေးကြပါတယ်။ထင်ရှားကျော်ကြားသူတွေနဲ့အမှုပညာလောကကသတင်းတူတူထွားထွားတွေကိုစူးစီးပြီးတော့မဲအေးသန္တာကျော်ကအစီအစဉ်တင်ဆက်ပေးထားပါတယ်။
ဟောင်ကောင်ကနယ်မြေကြီးအမျိုးသားအစိုးရအဖွဲ့တစ်ခုဖြစ်တဲ့ Mirror ကမလ18ရက်နေ့ကပဲသူတို့ရဲ့ပထမအဆုံးအင်္ဂလိပ်တေးသချင်းကိုထုတ်ဝေလိုက်ပါတယ်။ကန်တုန်တရုတ်ဘာသာစကားပြောဟောင်ကောင်မှာ Pop ဂီတာပြန်လဲအသက်ဝင်စေဖို့အဓိကအဖွဲ့တစ်ဖွဲ့ဖြစ်ပြီးတော့သူတို့ဂီတာကဘာမဘာသက်ဝင်ပြန်နှံ့မှုလုပ်တာဖြစ်ပါတယ်။အဖွဲ့ဝင်ဆက်နိုးပါတဲ့ Mirror အဖွဲ့ဟာကမ္ဘာကူးစက် COVID-19 ကပ်ရောဂါကြီးဖြစ်ပွားနေပြီးတော့ဟောင်ကောင်ကျွမ်းမာနိုင်ငံရေးအကြက်တဲတွေကြနေတဲ့သုံးတရာကာလအတွင်းဟောင်ကောင်ဒေသခံတွေအတွက်ဖျော်ဖြေစရာဖြစ်ခဲ့တဲ့မျိုးဆက်သစ်တွေတွေပေါ်ထွက်လာတဲ့အုပ်စုဖြစ်ပါတယ်။သူတို့ဂီတာကိုစိုက်နှစ်သက်အားပေးတဲ့မျိုးဆက်သစ်ပရိသတ်တွေလည်းရှိလာခဲ့ပြီးတော့မရေရာမတေချာမှုတွေနဲ့ရင်ဆိုင်နေရတဲ့ကာလအကြားထဲမှာ Mirror ရဲ့တခြင်းနေနဲ့မျှော်လင့်ချက်တွေစိတ်သက်သာရမှုတွေရှိခဲ့တာပါ။သ တို့ရဲ့တခြင်းတဲ့ rumor ဆိုတဲ့တခြင်းကလှလပပအကားကွယ်ဆန်တဲ့ live ဖတ်ပြီးတော့ခံစားရတဲ့တခြင်းမျိုးဖြစ်ပါတယ်။အရင်ကသူတို့အဖွဲ့ရဲ့ကားကွက်တွေတေးသွားနေတယ်လဲကွဲပြားပါတယ်။အရင်ကထွက်ခဲ့တဲ့သူတို့ရဲ့တခြင်းတွေကတော့ကန်တုံစကားပြောလူငယ်လေးတတိုင်သူတို့အားနဲ့အင်းနဲ့တုံးပြီးတော့ဂီတအဖျော်ပြင်းမှုဆိုတာမျိုးထဲဟပြခဲ့ပြီးတော့အခုတခြင်းတစ်ကတော့သူတို့ရဲ့ရင်းကျက်မှုကိုဖော်ပြနေပါတယ်လို့မေရာအဖွဲ့ဝင်တဦးဖြစ်တဲ့ EN Chen ကပြောပါတယ
် Of what a boy band from Hong Kong can bring to everyone. Yeah, because in the past few years we have been focusing on the local market and we luckily we got
ကျွန်တော်တို့ဘယ်ဈေးကွက်ကမှဥတည်ပြီးတော့ဒီတခြင်းကိုဖန်တီးထုတ်လုပ်တာမဟုတ်ပါဘူးတဲ့ဟောင်ကောင်ကဂီတအဖွဲ့တစ်ဖွဲ့ဘယ်လိုဖန်တီးမှုတွေပေးနိုင်လဲဆိုတာကိုပြချင်တာပဲဖြစ်ပါတယ်။ကျွန်တော်တို့အဖွဲ့အတွက်နေရာတနေရာနဲ့ကန်တုန်ဂီတကနေရာဒေသအနှံ့အပြားကိုရောက်ရှိနိုင်ဖို့မျှော်လင့်ပါတယ်လို့ပြောသွားပါတယ်။ဟောင်ကောင်ဈေးကွက်ကလူပေါင်း1,900ရှိတာပါ။သူတို့အဖွဲ့နိုင်ငံရခြားမှာအောင်မြင်မမြင်ဆိုတာပေါ်မှာမူတည်ပြီးတော့လွန်ခဲ့တဲ့ဆယ်စုနှစ်တွေကအာရှဖျော်ဖြေရဝန်းကိုလွှမ်းမိုးထားနိုင်ခဲ့တဲ့ဟောင်ကောင်ဆိုတော့အခုသူတို့ရဲ့နေရာကိုပြန်ပြီးတော့ယူနိုင်မလားဆိုတာသိရမှာဖြစ်ပါတယ်။ဟောင်ကောင်ကဒေသခံတွေရဲ့ကန်တုန်တရုတ်ဘာသာစကားနဲ့တည်ဆိုထားတဲ့ကန်တိုပေါ့ပါတရုတ်ပြည်မာကြီးကမက်ဒရင်းတရုတ်ဘာသာနဲ့တည်ဆိုထားတဲ့မက်ဒရင်းပေါ့ပနဲ့ကိုရီးယားကကေပေါ့တို့နောက်မှာပြန့်ကျန်နေခဲ့တာနှစ်တော်ကြာခဲ့ပါပြီ။အခုကန်တိုပေါ့ပြန်ပြီးတော့နေရာရအောင်ကြိုးစားတဲ့မီရာအဖွဲ့ကိုလည်းဟောင်ကောင်ကပြည်သက်တွေဝိုင်းဝန်းပံ့ပိုးကြပြီးတော့လူမှုကွန်ရက်ပေါ်မှာနာမည်ကြီးအောင်လို့ဝိုင်းပြီးတော့လှုပ်ပေးနေကြသလိုအပြင်ကတကယ်လို့တဲ့အခမ်းအနားတွေမှာလည်းအထူးလိုက်ပြီးအားပေးကြတာတွေ့ရပါတယ်။ဒါမဲ့လေဒီစားလေးကပဲဒီမေရာအဖွဲ့ကိုထိခိုက်စေတဲ့ဖြစ်ရတဲ့ခုမနစ်က2020ဇူလိုင်လမှာဖြစ်ပွားခဲ့တာပါသူတို့စင်ပေါ်မှာသီဆိုကားပြဖြောပြင်းနေတော့ခမ်းမမျက်နှာကျက်မှာဆွဲထားတဲ့ရုပ်မြင်တန်ကြားဖန်သားကြီးပြုတ်ကြတာဖြစ်ပါလေအဆိုတော်ရရဲ့နောက်ဘက်ကဝိုင်းကပေးနေတဲ့အကားအုပ်စုကိုတွားထီပြီးတော့နှစ်ဦးထိခိုက်သွားသလိုအဲ့ဒီထက်ကတဦးကတော်တော်ဒဏ်ရာပြင်းပြင်းထန်ထန်ရသွားတာပါအဲ့မှာနှစ်လလောက်သူတို့ရဲ့အမှုပညာလုပ်ငန်းတွေလုံးဝရပ်ပစ်လိုက်ရပါတယ်အခုတော့သူတို့ရဲ့ခြေလမ်းတဲ့ဖြစ်နေအင်္ဂလိပ်လိုတခြင်းထုတ်လိုက်တာကသူတို့အားလုံးအတွက်ကြီးမားတဲ့အစဉ်ခုံမှုလည်းဖြစ်ပါတယ်။သူတို့အားလုံးရဲ့မိခင်ဘာသာစကားကကန်တုန်တရုတ်ဘာသာစကားဖြစ်လို့အခုတခြင်းတည်ဆူထားတဲ့အခါမှာအင်္ဂလိပ်လိုတည်ဆူရလို့တဦးချင်းစီကိုတေချာဆရာနဲ့အတန်တွက်ကျင့်ခဲ့ရတာပါ။အဲလိုမျိုးအင်္ဂလိပ်တခြင်းတစ်ပုတ်ထုတ်လိုက်ပြီးမှလည်းသူတို့ကန်တုန်ဘာသာစကားနဲ့တခြင်းတွေကိုဆက်ပြီးတော့ဆူသွားမှဖြစ်ပါတယ်။သူတို့အဖွဲ့အခုလိုမျိုးကန်တိုပေါ့အာရှဒေတာမှာနံပါတ်1နေရာကိုပြန်ရဖို့အတွက်ရည်ရွယ်ကြိုးစားတာကမဖြစ်နိုင်တာကိုအိမ်မက်မဲ့တလို့ဖြစ်ကောင်းဖြစ်ပေမဲ့လေသူတို့လိုချင်တဲ့အိမ်မက်ကိုအကောင့်ထဲပေါ်နိုင်ဖို့အကောင်းဆုံးကြိုးစားသွားကြပါမယ်လို့မေရာအဖွဲ့ကပြောသွားခဲ့ပါရဲ့ရှင
်မယေသနာကျော်စီစဉ်တင်ဆက်ထားတဲ့တက်တက်ရောင်သတင်းလွှာအစီအစဉ်မှာရှင်အပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲအခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်ကိုမနက်ဖြန်အင်ကာမနက်ခင်းမှလည်းတလှည့်ပြန်ပြီးထုတ်လွှင့်ပေးမှာမို့စောင့်မျှော်နှားနေပါတယ်အခုကြံနေသေးတဲ့အချိန်မှာတော့နောက်ဆုံးရသတင်းချင်းချုပ်ကိုကိုခင်မောင်စိုးမင်းကတလှည့်ပြောပြပေးပါမယ်ရှင
်မြန်မာစစ်တပ်ကတမတော်နေ့အဖြစ်စီရေးပြတဲ့အခမ်းအနားကျင်းပတဲ့နေ့နဲ့တိုက်ဆိုင်ပြီးဗြိတိန်နိုင်ငံကနောက်ထပ်ပိတ်ဆို့ဒဏ်ခတ်မှုအသစ်တွေကိုချမှတ်လိုက်ကြောင်းကြေညာလိုက်ပါတယ်မြန်မာစစ်တပ်အတွက်လေရင်စီရအောင်ဝန်ဆောင်မှုပေးတဲ့စီးပွားရေးလုပ်ငန်းနောက်တစ်ခုနဲ့တာဝန်ရှိသူလူပုဂ္ဂိုလ်တယောက်ကိုထပ်မံဖြည့်ဆွဲအရေးယူလိုက်ကြောင်းဗြိတိန်အစိုးရကပဲဒီကနေ့ကြေညာလိုက်ပါတယ်အတိုက်ခံအင်အားစုတွေပေါ်လေကြောင်းကထိုးစစ်ဆင်နေတဲ့အတွက်ကြောင့်အရတားပြည်သူတွေတေးချေမှုနဲ့ပျက်စီးဆုံးရှုံးမှုတွေကြုံတွေ့နေတာကြောင့်နိုင်ငံတကာအတိုင်းဝိုင်းကအရေးယူဖို့တိုက်တွန်းနေချိန်မှာပဲဗြိတိန်အစိုးရကလေရင်စီတင်သွင်းတဲ့လုပ်ငန်းတချို့နဲ့လုပ်ငန်းရှင်တွေကိုအရေးယူလိုက်တာဖြစ်ပါတယ်အိန္ဒိယနယ်စပ်မြို့ဖြစ်တဲ့တမူးမြို့မှာစစ်ကောင်စီတပ်တွေနဲ့ဒေသခံပြည်သူကာကွယ်ရေးတပ်ဖွဲ့ PDF တွေအကြားမကြာသေးခင်ရက်ပိုင်းကတိုက်ပွဲတွေဖြစ်ပွားတာနောက်ဆက်တွဲအဖြစ်အိန္ဒိယဘက်အချမ်းကိုမြန်မာဘက်စစ်ဘေးရှောင်တွေဝင်ရောက်လာမှစိုးရိမ်တဲ့အတွက်ကြောင့်နှစ်နိုင်ငံနယ်စပ်ဒေသမှာလုံခြုံရေးတွေတိုးမြင့်ချထားတယ်လို့မဏိဘူးအစိုးရကပြောပါတယ်မလ23ရက်နေ့ကြာသပတေးနေ့ကနယ်စပ်မှာရှိတဲ့ PDS ကန့်ကိုမြန်မာစစ်တပ်ကလေကြောင်းကနေတိုက်ခတ်ရမှာ PDF 2ဦးကြာဆုံးပြီး3ဦးဒဏ်ရာရရှိခဲ့ပါတယ် PDF တပ်တွေကလည်းလက်တုံပြန်တဲ့အနေနဲ့တမူးကလေးကားလမ်းဘေးမှာရှိတဲ့ဗုတ်ကန်နယ်မြေရက်စကန်ကိုသိမ်းပိုက်ပြီးတော့လက်နက်တွေပါရယူလိုက်ပါတယ်အစ္စရေးနိုင်ငံမှာဝန်ကြီးချုပ်ဘန်ဂျမင်နေတာညာဟုရဲ့နိုင်ငံတော်တရားရေးကဏ္ဍပြုပြင်ပြောင်းလဲရေးအစီအစဉ်တွေကိုဆွတ်လွတ်လိုက်ဖို့သမရဟေဇော့အိုက်ဆက်ကတနင်္လာနေ့ကတိုက်တွန်းလိုက်ပါတယ်ခင်ဗျာ
ဒ တနင်္လာညရဲ့နောက်ဆုံးရသတင်းချင်းချုပ်ကိုကိုခင်မောင်စိုးမင်းကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဒီကနေ့ညရဲ့အစီအစဉ်ထုတ်လွှင့်ရမှုကကိုစံကျော်ဖြစ်ပါတယ်။စပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Sidrick Franklin နဲ့ PJ Elliot တို့ဖြစ်ပါတယ်။ကျွန်မကစုမောမှာဒီညအစီအစဉ်မူဖြစ်တာဝီယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ VOA ကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။တော်ရရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးစိတ်ချမ်းသာကိုကြမ်းပါဘေးပရာဝေးကွာလို့လိုတဲ့ဆန္ဒတွေပြည့်ကြပါစေရှင်။
This program has come to you from the Voice of America, Washington.